Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ18ရက်ပုဒ်တဟူးနေ့ညနေခင်း6:00 AM အစီအစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်မနင်္ဂလာပါဒီကနေ့ညနေခင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပတ်သက်တဲ့နေ့ကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်ကြညာမှာပါပါရီမျိုးတိုက်ခိုက်မှုအဓိကကြိုးကင်သူကိုပြစ်မှတ်ထားတဲ့အစင်ဂျေဘုံအရအစင်းမှုအတွင်မျိုးသမီးတူကအထေကံပုံးခွဲပါတယ်စီးရီးယားမှာ IS ကိုပြစ်မှတ်ထားပြီးရုရှားကပိုတိုက်မယ်ဆိုရင်ကြိုးဆိုမယ်လို့သမ္မတဥပမာကပြောပါတယ်ကုလတွင်မှုချုပ်ကဒေါ်အောင်ဆန်းစုကြည်ကိုတယ်လီဖုန်းဆက်ပြီးချီးကျူးစကားပြောပါတယ်ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမှာခင်ဗျာ
ကောင်းပါပြီရှင်NLD ကရွေးကောက်ပွဲအပေါ်အနိုင်ရလိုက်တဲ့အပေါ်အမေရိကန်ရဲ့ Republican အထက်လွတ်တော်အများစုခေါင်းဆောင်ကချီးကျူးဂုဏ်ပြုလိုက်ပါတယ်
။ Yet despite these setbacks, I'm pleased to note that last week's election in Burma seems to have been a success.
Mr. Mitch McConnell ပါရှင်ပြည်သူငွေတော်နောက်ပိုင်းမှာကြားမှာပါ။ဒါအပြင်မြမအစိုးရတစ်ကာလမှာထိုင်းနယ်ဆက်ကဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့မျှော်လင့်နေကြတဲ့တဲ့တွင်ရှမ်းပြည်နယ်ကိုကံဖက်မှာတည်ငြိမ်အေးချမ်းလာပြီးဖြစ်တာကြောင့်ကိုလာကြာထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးအမိန့်ကိုပြန်ရုပ်သိမ်းလိုက်တဲ့တဲ့တွင်အတူရွေးကောက်ပွဲနဲ့ပတ်သက်တဲ့တဲ့တွင်ကိုလည်းကြားရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့တွေးဆုံမေးမြန်းခန်းနဲ့တခြားစီစဉ်တွေကိုလည်းတင်ပြသွားမှာပါ။ခုရင်ဆုံးတော့ပုဒ်ထူးနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိမ်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင်။
ပြင်သစ်နိုင်ငံပါရီမျိုးတော်ကိုပြီးခဲ့တဲ့တောက်ကြနေ့ကအကြမ်းဖက်တိုက်ခိုက်မှုမှာကျိုးကန်စီစဉ်သူအဖြစ်တန်ရရှိထားသူ IS စစ်သွေးကြောကိုပြစ်မှတ်ထားပြီးပါရီမျိုးတော်စင်ကြေဘုံရက်ွက်တစ်ခုကိုရဲတပ်ဖွဲ့ကဒီကနေ့စီးနှင်းဝင်ရောက်တာမှာအမျိုးသမီးတူကအသေးခံပုံဖောက်ခွဲခဲ့တယ်လို့ပြင်သစ်အစိုးရရှိနေုံကပြောပါတယ်။မော်ရိုကိုနိုင်ငံပွားဘယ်ဂျီယံနိုင်ငံသားအက်ဘဒယ်ဟာမစ်အဘူဒ်ကိုရှာနေတာလို့အာဏာပိုင်တွေကပြောပါတယ်။အဲဒီစစ်စင်ရေးစတင်ပြီး9နာရီကြာပြီးတဲ့နောက်စိတ်ဒန်နီအရက်မှာလူနေတိုက်ခန်းတစ်ခုတည်းလူတယောက်ထဲမှာနေပုံနေလို့မယ်လို့ဆိုပါတယ်။အတေကံပုံခွဲသူအပြင်တခြားလူတယောက်သေဆုံးပြီးရဲတပ်ဖွဲ့ဝင်3ဦးဒဏ်ရာရပါတယ်။လူနေတိုက်ခန်းတဲ့ကလူ3ယောက်ကိုဖမ်းဆီးလိုက်ပြီးအဲ့ဒီနာကတခြားလူ2ယောက်ကိုလည်းဖမ်းထားတယ်လို့အစိုးရရှိနေုံရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။လူ129ယောက်သေဆုံးပြီး300ကျော်ဒဏ်ရာရတဲ့နိုဝင်ဘာလ13ရက်နေ့တိုက်ခိုက်မှုနဲ့ဆက်စပ်ပြီးတခြားတန်ရာရှိသူတွေကိုလည်းအာဏာပိုင်တွေကရှာနေပါတယ်။တောက်ကြနေကတိုက်ခိုက်မှုကိုစမ်းစစ်လေ့လာချက်အရတိုက်ရိုက်ပါဝင်ပတ်သက်သူတူဦးကတော့ဘယ်ရောက်နေမှမသိဘူးလို့အမည်မဖော်တဲ့တာဝန်ရှိသူ3ဦးကအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်။အဲ့ဒီလူဘယ်သူဘယ်ဝါဆိုတာမသိရသေးဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ဘယ်ဂျီယံနိုင်ငံဘွားနောက်တူးဖြစ်တဲ့ဆာလာအက်ဘဒယ်ဆလမ်ကိုလည်းပြင်သစ်နယ်ဘယ်ဂျီယံအာဏာပိုင်တွေကဖမ်းဝရမ်းထုတ်ထားပါတယ်။သူ့ရဲ့အကူကတော့တိုက်ခိုက်သူတွေထဲမှာပါဝင်သူတူပါ။အဲ့ဒီညကတိုက်ခိုက်မှုတွေအတွင်းအမျိုးသားအကစားရုံပတ်ဝန်းကျင်မှာတိုက်ခိုက်သူ3ဦး၊ဘော်ဒါဆလမ်ပြတ်ဆိုင်ရုံထဲမှာ3ဦးနဲ့အနီးနားကစားတောက်ဆိုင်မှာ2ဦး၊စုစုပေါင်းတိုက်ခိုက်သူ9ဦးသေဆုံးပါတယ်။
ရုရှားတို့ဟာစီးရီးယားနိုင်ငံတွင်စီးရီးဆောင်ရွက်ချက်တွေကိုပြောင်းလဲပြီးစီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ပံ့ပေးမယ့်အစားအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကိုပို့ပြီးတော့အာဆိုက်တိုက်ခိုက်လာရင်အမေရိကန်ဘက်ကကြိုးစားထောက်ခံမယ်လို့ဒီကနေ့မှပဲအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကိုအဓိကချင်းချောက်မှုတစ်ခုအဖြစ်အမေရိကန်သမ္မတဘရက်အိုဘားမားကသတ်မှတ်ပြောဆိုလိုက်ပြီးပြီးခဲ့တဲ့လအတွင်းအီဂျစ်နိုင်ငံမှာရုရှားခီးတယ်တင်ထက်လေရင်ပြက်ကျခဲ့တာကြောင့်ရုရှားသမ္မတပူတင်ရဲ့ရွေးချက်ကိုပြောင်းလဲသွားစေနိုင်တယ်လို့လည်းအမေရိကန်သမ္မတကမှတ်ချက်ပြီးပြောပါတယ်ရုရှားခီးတဲ့တဲ့လေရင်ကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့အစ္စလာမစ်စစ်သွေးကြွ IS တို့ကဝန်ခံပြောဆိုထားတာဖြစ်ပါတယ်။ရုရှားသမ္မတပူတင်ကတော့စီးရီးယားနိုင်ငံတွင်းကရုရှားစစ်တပ်ရဲ့ထိုးစစ်တွေကိုအရှိန်မြှင့်မယ်လို့မနစ်အင်ကာနီကပြောဆိုလိုက်ပြီးပြစ်မှုကျူးလွန်ခဲ့ကြတဲ့ရာဇဝတ်သားတွေဟာဒဏ်ခတ်ခံရမယ့်အရေးရှောင်လွှဲလို့မရဘူးဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။ရုရှားတို့ရဲ့ဘုံခြေတိုက်ခိုက်ရေးသမားတွေကစီးရီးယားနိုင်ငံမြောက်ပိုင်းကအစ္စလာမစ်စစ်သွေးကြွ ISIS အဖွဲ့ထိန်းချုပ်ရာရက္ကာမြို့ကိုဘုံကျဲတိုက်ခိုက်နေပါတယ်။ဒီလိုတိုက်ခိုက်မယ်ဆိုတာကိုလည်းရုရှားဘက်ကပထမဆုံးအကြိမ်ဖြစ်အမေရိကန်ကိုအသိပေးမျှဝေခဲ့ပါတယ်။ဒီလိုသတင်းအချက်လက်မျှဝေအသိပေးခဲ့တာဟာဆိုရင်စီးရီးယားနိုင်ငံတွင်လေကြောင်းတိုက်ခိုက်မှုတွေမှာထိတိုက်မတွေ့ရေးအမေရိကန်နဲ့ရုရှားကြားသဘောတူခဲ့ကြတဲ့လေရင်ပြန်တမ်းမှုဆိုင်ရာအန်ဒီယကင်းရှင်ရေးသဘောတူခဲ့ကြပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပီတာခွတ်ကပြောပါတယ်
စီးရီးယားဒုက္ခသည်တွေပြောင်းရွှေ့အခြေချနေထိုင်ရေးအစီအစဉ်ကိုစက်ကျင်ကန့်ကွက်နေကြတဲ့အမေရိကန်နိုင်ငံရေးသမားတွေကိုသမ္မတဗရာကိုဘောင်မာကအဝေဖန်ပြောဆိုလိုက်ပါတယ်။သူတို့ရဲ့ပြောဆိုချက်တွေဟာအမေရိကန်စံတန်ဖိုးတွေနဲ့ဆန့်ကျင်နေပြီး IS စုသွေးကြောအဖွဲ့အတွက်လူသစ်စုဆောင်မှုအခြေတစ်ခုဖြစ်သွားစေနိုင်တယ်လို့ပြောပါတယ်။ပါရီမျိုးကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်စီးရီးယားဒုက္ခသည်တွေပြောင်းရွှေ့အခြေချနေထိုင်ရေးအစီအစဉ်ကိုရပ်ဆိုင်းပစ်ဖို့ဒါမှမဟုတ်ခရီးယန်ဘာသာဝင်စီးရီးယားဒုက္ခသည်တွေကိုပဲအမေရိကန်ပြည်ထောင်စုကလက်ခံဖို့ Republican နိုင်ငံရေးသမားတချို့ကတောင်းဆိုနေတာပါ။အဲဒီလိုလိုချင်ရာဖြင့်ဆီးရီးယားကအကြမ်းဖက်သမားတွေအမေရိကန်ပြည်ထောင်စုကိုအလားတူအကြမ်းဖက်တိုက်ခိုက်မယ်အရေးကာကွယ်တားဆီးနိုင်မယ်လို့ဆိုကြပါတယ်။ အကြမ်းဖက်တိုက်ခိုက်မှုတစ်ခုကိုတုံ့ပြန်တဲ့အခါကြာကြာနာနာမရှိဘဲအကြောက်တရားစိုးရိမ်ထိလန့်မှုတွေကြားထဲကြာဆင်းသွားတယ်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးအစည်းအဝေးမှာသတင်းတောက်တွေကိုသမ္မတဥပမာကဒီကနေ့ပြောပါတယ်။ဆီးရီးယားဒုက္ခသည်နောက်ထပ်1000အမေရိကန်ပြည်ထောင်စုကလက်ခံမဲ့အစည်းအဝေးကိုရပ်ဆိုင်းဖို့ Republican လွှတ်တော်အမတ်တွေကတောင်းဆိုထားပါတယ်။ပြောင်းရွှေ့အခြေစိုက်နေထိုင်ရေးအစည်းအဝေးဟာလူညုံရေးကိုချိန်ချောင်းမှုရှိမရှိဥရောပနိုင်ငံတွေမှာလည်းဆွေးနွေးညှင်းခုံနေကြတာပါ။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီကနေ့ကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံမှာရုရှားဝန်ကြီးချုပ်ဒမက်ထရီမာဗီယက်ဒက်ကဈေးနှုန်းသက်သာတဲ့ရေနံနဲ့သဘာဝထံွေကမ်းလှမ်းပြောဆိုခဲ့ချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကတော့ကမ္ဘာဖွံ့ဖြိုးမှုကိုမြင့်တင်ပေးနိုင်မယ်တန့်စင်တဲ့စွမ်းအင်နည်းပညာကိုအလေးပေးပြောဆိုခဲ့ပါတယ်။ဒေသရင်းစီးပွားရေးတိုးတက်ဖို့ရာအထောက်အကူဖြစ်စေမယ်ကမ္ဘာလုံးဆိုင်ရာသဘောတူညီချက်တည်းရပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပဖို့ရှိတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကုလညီလာခံမှာထောက်ခံချဖို့ကိုလည်းအေးဖက်ထိပ်သီးညီလာခံမှာသမ္မတဥပမာကစီယုံပြောဆိုခဲ့ပါတယ်။ကမ္ဘာကြီးပုံနှိမ်မှုကိုဖြစ်စေတဲ့ကာဗွန်အခြေခံလောင်းစားတွေအပေါ်မှီခိုမှုလျှော့ချရေးဆွေးနွေးကြမယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမ္မတညီလာခံကိုပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပဖို့ရှိနေတာပါ။သဘောတူညီချက်တစ်ခုထွက်ပေါ်လာခဲ့ရင်တော့ဒီသဘောတူညီချက်ကအမှန်တကယ်မြင့်တင်ပေးဖို့လိုအပ်နေတဲ့ကမ္ဘာစီးပွားရေးကိုအလို့အကိုင်းသစ်တွေအခွင့်အလန်းတွေနဲ့ယင်းနှိမ့်မြုံနှံမှုတွေပေါ်ပေါက်လာစေမယ်လို့လည်းသမ္မတဥပမာကပြောခဲ့ပါဗျ။ကမ္ဘာကုန်ထုတ်လုပ်မှုရဲ့60ရာခိုင်နှုန်းရှိပြီးကမ္ဘာကုန်သွယ်ရေးပမာဏရဲ့ထက်ဝက်နီးပါးရှိတဲ့ APEC အဖွဲ့ဝင်22နိုင်ငံရဲ့စီးပွားရေးအပေါ်မှာလည်းရာသီဥတုပြောင်းလဲမှုကြောင့်ချင်းချောက်မှုတွေရှိတယ်လို့အမေရိကန်သမ္မတဥပမာကမှတ်ချက်ပေးပြောပါဗျ။တရုတ်သမ္မတရှီဂျင်းပင်ကတော့ရာသီဥတုပြောင်းလဲမှုအပေါ်တရုတ်ဘက်ကအရေးယူဆောင်ရွက်မှုတွေကို APEC ညီလာခံမှာရည်ညွှန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်ပြုပြင်ပြောင်းလဲရေးတွန်းမြှင့်လှုပ်ဆောင်ဖို့နဲ့ဒေတာရင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမြင့်တင်ဖို့လိုတယ်လို့လည်းတရုတ်သမ္မတကမှတ်ချက်ပေးပြောဆိုခဲ့ပါတယ်ရှင
်။ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီရေကနေဗိုလ်ဒူးညနေပဲသတင်းများကိုဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာခန့်ခိုင်မာမာအနိုင်ရတဲ့အတွက်ဒေါ်စန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်းကချီးကျူးစကားပြောပါတယ်။အထူးသဖြင့်တော့တည်ငြိမ်အေဂျင့်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုဖြစ်စေဖို့အတွက်ဒေါ်အောင်ဆန်းစုကြည်ကထောက်ခံသူတွေကိုပန်ကြားတဲ့ပြင်ရလတ်ကိုဂုံတိခါရှိရှိလက်ခံတာတွေဟာဒေါ်အောင်ဆန်းစုကြည်ရဲ့အမျှော်အမြင်နဲ့နိုင်ငံရေးကောင်းဆောင်ပြသမှုတွေကိုပြသတာဖြစ်တယ်လို့အင်္ဂါနေ့ကတယ်လီဖုန်းဆက်ချီးကျူးချိန်တွင်မစ္စတာဘန်ကအလေးနဲ့ပြောပါတယ်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းမှာဒေါ်အောင်ဆန်းစုကြည်ရဲ့မဆုံးမနစ်အားထုတ်မှုနဲ့ခိုင်မာတဲ့တန်ဖိုးထံတို့ဟာအဆုံးမှာအကျိုးရလတ်တွေဖြစ်လာပြီလို့သူကပြောပါတယ်ရွေးကောက်ပွဲတွေဟာပြင်ပြောင်းရေးလုပ်ငန်းတွေမှာအရေးပါတဲ့အချိန်ကာလတစ်ခုဖြစ်ကြောင်းအလုံးပေါင်းမှုရှိတဲ့တဟဆာတမျှတဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံဒီမိုကရေစီနိုင်ငံတစ်ခုအဖြစ်မြန်မာနိုင်ငံကိုအောင်အမြင်မြင့်ထူထောင်နိုင်ဖို့ရာတကယ်အလားအလာအခွင့်အလမ်းကိုဖော်ထုတ်ပေးလိုက်တာဖြစ်တယ်လို့လည်းကုလသမဂ္ဂမှုချုပ်ကအလေးနဲ့ပြောပါတယ်။အဲဒီလိုဖြစ်စေဖို့အတွက်တိုင်းရင်းသားလူမျိုးစုအသီးသီးဘာသာရေးလူနည်းစုတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်သက်ဆိုင်သူတွေအားလုံးပါဝင်တဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဆွေးနွေးပြောဆိုမှုတွေမရှိမဖြစ်လိုအပ်တယ်ဆိုတာကိုလည်းမစ္စတာဘန်ကအထူးထောက်ပြပါတယ်။ဒီမိုကရေစီပြည်ပင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုမြန်မာနိုင်ငံရဲ့မိတ်ဆွေအဖွဲ့အစည်းတစ်ခုအဖြစ်ကုလသမဂ္ဂကဆက်ပြီးထောက်ခံပံ့ပိုးသွားမှာဖြစ်ပြီးတော့အနာဂတ်ဆိုင်ကုံမှုတွေကိုရင်ဆိုင်သွားတာနဲ့အမျှခိုင်မာတဲ့မိတ်ဖက်အဖွဲ့အစည်းအဖြစ်ဆက်ပြီးရည်တည်သွားပါမယ်လို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်းကပြောပါတယ်
အမေရိကန်နိုင်ငံသားဝန်ကြီးဌာနစီမံကိန်းရေးဆွဲချမှတ်ထားရေးဌာနညွှန်ကြားရေးမှူးဒေးဗစ်မက်ကင်းဟာအိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံတို့ကိုအခုသတင်းပတ်အတင်သွားရောက်မယ်လို့နိုင်ငံသားဌာနရဲ့ပြောရေးဆိုခွင့်ရှိသူယုံကထုတ်ပြန်ကြေညာပါတယ်မစ္စတာမက်ကင်းဟာအိန္ဒိယနိုင်ငံကိုနိုဝင်ဘာလ18ရက်နေ့18ရက်မှာသွားရောက်မှာဖြစ်ပြီးအိန္ဒိယပြပရေးရဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အမေရိကန်နဲ့အိန္ဒိယနိုင်ငံတို့ကြားစီမံကိန်းရေးဆွဲရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့တနင်္လာနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ဒီဆွေးနွေးပွဲကိုအမေရိကန်နဲ့အိန္ဒိယတန်တမန်ရေးရာမိတ်ဖက်နိုင်ငံတွေအစီအစဉ်ရဲ့တစိတ်တစ်ပိုင်းအနေနဲ့အမေရိကန်အိန္ဒိယမဟာဗျူဟာနဲ့စီးပွားရေးဆွေးနွေးပွဲအဖြစ်2015ခုနှစ်ကတည်ထောင်ခဲ့တာဖြစ်ပါတယ်မစ္စတာမက်ကီးဟာအိန္ဒိယအစိုးရဝန်ကြီးဌာနတွေကတာဝန်ရှိသူတွေနဲ့ပညာရှင်တွေကိုလည်းတွေ့ဆုံဖို့ရှိပါတယ်။ညွှန်ကြားရေးမှူးမက်ကီးဟာမြန်မာနိုင်ငံကိုနိုဝင်ဘာလ19ရက်နေ့မှာသွားရောက်မှာဖြစ်ပြီးနိုင်ငံသားရေးရာကျွမ်းကျင်သူတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့တွေ့ပြီးမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးနဲ့ရွေးကောက်ပွဲအခြေအနေတွေကိုဆွေးနွေးမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။
ရိုဟင်ဂျာလို့ဖော်ပြပြောဆိုသူဒုက္ခသည်2583ယောက်ကို2015ဘန်ဒါရီနှစ်တွင်အမေရိကန်ပြည်ထောင်စုကလက်ခံခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူယုံကသတင်းထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေကိုတခြားဒုက္ခသည်တွေလိုပဲအလားတူစစ်ဆေးတဲ့လုပ်ငန်းစဉ်အတိုင်းလုပ်တယ်လို့လည်းဆိုပါတယ်။အမေရိကန်ပြည်ထောင်စုကိုဝင်ရောက်မဲ့ဘယ်လိုခီးသွွားမျိုးစားကိုမဆိုဒီကနေ့အချိန်မှာအမြင့်ဆုံးလုံခြုံရေးဆိုင်ရာစစ်ဆေးမှုတွေလုပ်နေတာပါ။အဲ့ဒီအထက်မှာအကြမ်းဖက်မှုတံပြန်တိုက်ခိုက်ရေးဌာန FBI ရဲ့အကြမ်းဖက်သမားစစ်ဆေးရေးဌာနအမိမေလုံခြုံရေးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနစတဲ့အစိုးရဌာနတွေပါဝင်ပါတယ်။ရိုဟင်ဂျာတွေအပါအဝင်ဒုက္ခသည်တွေအားလုံးကိုအဲ့ဒီလိုလူညုံရေးဆိုင်ရာတင်းတင်းကြပ်ကြပ်စစ်ဆေးတဲ့လုပ်ငန်းအောင်မြင်မြင်ပြီးဆုံးမှဝင်ခွင့်ပြုတာလို့နိုင်ငံခြားရေးဌာနကပြောပါတယ်။ဒုက္ခသည်တယောက်ဘယ်သူပဲဝါဆိုတာဒီပြူနိုင်ဖို့ဥပဒေရေးရာထောက်လှမ်းရေးရာနဲ့တခြားအချက်လက်တွေနဲ့တိုက်ဆိုင်စစ်ဆေးဒီပြူတာရာဇဝကြောင့်နောက်ခံရှိမှရှိစစ်ဆေးတာနဲ့တခြားသက်ဆိုင်တဲ့အချက်လက်တွေကိုရှာဖွေဖော်ထုတ်တာတွေလုပ်ပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရယုံရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။
ဖိလစ်ပိုင်နိုင်ငံအပါအဝင်နိုင်ငံပေါင်း6နိုင်ငံတို့ကြားပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တုပ်ပင်လယ်ပြင်အရေးတင်းမာမှုတွေဖြေလျှော့ပေးနိုင်ဖို့အလေးထားဆောင်ရွက်ကြဖို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးစည်းဝေးပွဲအတွင်းဖိလစ်ပိုင်သမ္မတဘန်နီနိုအကီနိုနဲ့တည်ထောင်တွေ့ဆုံချိန်မှာအမေရိကန်သမ္မတကဒေတာရင်းနဲ့အမေရိကန်ပြည်ထောင်စုအပေါ်မှာပါပို့ပြီးတော့သတိထားလာကြရတဲ့တရုတ်ရဲ့လှုပ်ရှားမှုတွေကိုအဓိကအာရုံစိုက်ပြောဆိုခဲ့ပါတယ်ရှင်ပို့သူဟိုနေညနေခင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တော့ကပြောပြပေးခဲ့တာပါရှင် VOA ကအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုစီစဉ်ပြပြချင်းမှာပဲ VOA ရုံမြင့်တန်ကြားအစီအစဉ်ကိုညနေ9နာရီနဲ့8နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7ဂျိုရုကနေဖန်ယူကြည့်ရှုနိုင်ပါတယ်အခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်မြန်မာနိုင်ငံအထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနိုင်ရသွားတဲ့အပေါ်အမေရိကန် Republican အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell က NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုချီးကျူးဂုဏ်ပြုကြောင်းပြောကြားလိုက်ပါတယ်။အပြည့်စုံကတော့ရှားပေါင်းကဆက်ပြီးပြောပြပေးမှာပါ။
2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်ခဲ့တဲ့ထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီ NLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်အနိုင်ရရှိခဲ့တဲ့ပေါ်အမေရိကန်ထက်လွှတ်တော်မှအများစုခေါင်းဆောင် Mitch McConnell ကနိုဝင်ဘာလ18ရက်နေ့မှာချီးကျူးပြောဆိုလိုက်ပါတယ
် I would like to take this opportunity to congratulate my friend Aung San Suu Kyi and her National League for Democracy
ကျွန်တော်ရဲ့မိတ်ဆွေဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ရဲ့ကြီးမားတဲ့အောင်ပွဲရရှိတဲ့အပေါ်ချီးကျူးဂုဏ်ပြုလိုပါတယ်ဒါဟာတကယ်ကိုမှတ်သားလောက်တဲ့အောင်မြင်မှုဖြစ်ပါတယ
်။ဒါအပြင်ရွေးကောက်ပွဲရလကိုပြောဆိုထားတဲ့အတိုင်းလက်ခံခဲ့တဲ့သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်တို့ကိုလည်း Mitch McConnell ကချီးကျူးလိုက်ပါတယ်
။ At the same time, I'd also like to commend Burmese.
ဒီနေ့မှာပဲ NLD အောင်ပွဲကိုပြူငါစွာကြိုဆိုတဲ့ပြောဆိုမှတ်ချက်ချမှုနဲ့ရွေးကောက်ပွဲရလအပေါ်ပြောထားတဲ့အတိုင်းသူ့ရဲ့တန်ဋ္ဌာခိုင်မာမှုအပေါ်မြန်မာသမ္မတဦးသိန်းစိန်ကိုချီးကျူးလိုပါတယ်။အလားတူပဲကာကွယ်ရေးဦးစီးချုပ်ကိုလည်းချီးကျူးလိုပါတယ်။ရောက်ပွဲရလတ်ကိုလက်ခံပုံရပြီးအသွင်ကူးပြောင်းရေးကာလမှာအနယ်ဒီကိုထောက်ပံ့ပေးသွားမယ်လို့လည်းသူကကတိပေးပြောဆိုခဲ့ပါတယ်
ပထမအကြိမ်ကျင်းပပြုလုပ်တဲ့ရွေးကောက်ပွဲဟာသက်တမ်းနှုန်နယ်တဲ့ဒီမိုကရေစီအတွက်အဓိကကျတဲ့အချက်မဟုတ်ပဲလက်ရှိအာဏာရပါတီအနေနဲ့အတိုက်ခံပါတီစီကိုအာဏာလွဲပြောင်းပေးဖို့ကအဓိကကျတာဖြစ်တယ်လို့လည်း Mitch McConnell ကပြောပါတယ
် In many ways the key test for a young democracy is not the
ပြောမယ်ဆိုရင်တော့ပထမအကြိမ်ပြုလုပ်ခဲ့တဲ့ရွေးကောက်ပွဲဟာသက်တမ်းနှုန်သေးတဲ့ဒီမိုကရေစီအတွက်အဓိကစမ်းသပ်ချက်မဟုတ်ပဲပထမကျင်းရွေးကောက်ပွဲကနေအာဏာရပါတီကအတိုက်ခံစီအာဏာလွဲပြောင်းပေးဖို့ကအဓိကအကဲဆတ်မှုဖြစ်ပါတယ်။ဒါမှပဲမြန်မာနိုင်ငံအတွင်းအာဏာလွဲပြောင်းရေးဟာအရေးပါမှာဖြစ်ပါတယ်။သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်နေအောင်စလုံးအနေနဲ့ရွေးကောက်ပွဲကနေစပြီးသူတို့ရဲ့အပြုသဘောဆောင်တဲ့လုပ်ရက်တွေကိုဆက်လက်လှုပ်ဆောင်သွားကြဖို့နဲ့တင့်တော်တဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေချမှတ်ဖို့အတွက်လာမယ့်ရက်တွေအတွင်းဒေါ်စုနဲ့တွေ့ဆုံဆွေးနွေးကြဖို့ကိုလည်းတိုက်တွန်းလိုပါတယ်။
မကြသေးရင်ကပဲသမ္မတကာကွယ်ရေးဦးစီးချုပ်နဲ့လွှတ်တော်ဥက္ကဋ္ဌတို့နဲ့တွေ့ဖို့ဒေါ်ဆန်းစုကြည်အနေနဲ့တောင်းဆိုထားပါတယ်မြန်မာနိုင်ငံအနေနဲ့ဒီလိုအခြေအနေရောက်ဖို့အတွက်အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးကြမှာအများကြီးကြိုးပမ်းလှုပ်ဆောင်ခဲ့ရတယ်လို့လည်း Mitch McConnell ကပြောပါတယ
် The road to bring the bilateral relationship to where it stands today has been a long
ဒီကနေ့အခြေအနေအထိရောက်အောင်နိုင်ငံအကြဆက်ဆံရေးမှာတော်တော်လေးခီးကြာရှည်ခဲ့ရပါတယ်ဒီအာဏာလွဲပြောင်းရေးဟာမြန်မာသမိုင်းမှာမတ်ကြောက်တင်ရမယ့်အရေးပါတဲ့အရာတစ်ခုဖြစ်ချင်ပါတယ်နိုင်ငံအသွင်ကူးပြောင်းရေးအတွက်ပြန်လည်အားကောင်းစေမယ့်အခွင့်အရေးတရဖန်တီးသလိုလည်းဖြစ်လာပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့နိုဝင်ဘာလ15ရက်နေ့မှာထုတ်ပြန်တဲ့ရွေးကောက်ပွဲရလဒ်တွေအရ NLD ပါတီကပြည်သူ့လွှတ်တော်အမတ်255ဦးနဲ့လွှတ်တော်အမတ်96ရန်ကန်နှုန်းအနိုင်ရရှိခဲ့တယ်လို့အမျိုးသားလွှတ်တော်အမတ်135ဦးနဲ့80ရန်ကန်နှုန်းအနိုင်ရရှိခဲ့တဲ့အတွက်ပြည်ထောင်စုလွှတ်တော်မှာအမတ်390ရရှိထားပြီဖြစ်ပါတယ် ဒါပြင် NLD ပါတီကတိုင်းဒေသကြီးပြည်နယ်လွှတ်တော်မှနေရာ492ဦးနဲ့85ရာခိုင်နှုန်းရရှိသွားပြီဖြစ်ပါတယ်။လက်ရှိရွေးကောက်ပွဲရလာရာ NLD ပါတီအနေနဲ့ဒုသမဒနှစ်ဦးတင်မြောက်ခွင့်ရရှိသွားပြီဖြစ်တယ်လို့အစိုးရဖွဲ့ခွင့်လည်းရရှိသွားပြီဖြစ်ပါတယ်။မစ်မက်ကနဟာရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့ပေါ်ကျင်းနာအာရကြောင့်ပြောပေမဲ့လည်းမွတ်စလင်ရိုဟင်ဂျာတွေမဲပေးခွင့်ရုပ်သိမ်းခံရတာတွေပါဝင်တခြားစိတ်ပျက်စရာကိစ္စတချို့ရှိခဲ့တယ်ဆိုတာကိုလည်းမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ American Republican အထက်လွှတ်တော်မှအများစုခေါင်းဆောင် Mitch McConnell ဟာဒေါ်ဆန်းစုကြည်နဲ့မြန်မာနိုင်ငံဒီမိုကရေစီရဲ့အတွက်ဆွန်းဆွန်းတမန်အားပေးထောက်ခံဆောင်ရွက်ခဲ့သူဖြစ်တယ်လို့2012ခုနှစ်ဇန်နဝါရီလတုန်းကလည်းမြန်မာနိုင်ငံကိုသွားရောက်ပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သူလည်းဖြစ်ပါတယ်ရှင်။
ရှားဖောင်ပါရှင် VOA ကနေပို့တူဟုနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ကိုကန့်ဒေတာဖက်ကစစ်အုပ်ချုပ်ရေးရုပ်သိမ်းလိုက်တဲ့သတင်းတင်ပြပါမယ်ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာအုပ်ချုပ်ရေးရက်ရွာအေးချမ်းတာယာရင်းနဲ့တရားဥပဒေစိုးမိုးရေးဟာမူလအခြေအနေကိုပြန်လည်ရောက်ရှိပြီးတည်ငြိမ်အေးချမ်းလာပြီဖြစ်တာကြောင့်ကိုလာကြာထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးအမိန့်ကိုပြန်ပြီးတော့ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်ကိုကန့်ဒေတာလောက်ကိုင်းတဲ့ချင်းရွှေဟော်မျိုးတွေမှာတော့လုပ်ငန်းတွေပြန်လည်စတင်လာပေမဲ့လည်းစစ်မဖြစ်တဲ့ခင်တုံးကလို့အခြေအနေမျိုးတော့ဖြစ်မလာသေးဘူးလို့ပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ဒီနေ့ February လဆန်းအတွင်းကစတင်ဖြစ်ပွားခဲ့တဲ့စစ်ပွဲကြောင့်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာကိုစစ်အုပ်ချုပ်ရေးကြီးညာခဲ့တာဖြစ်ပါတယ်ဒီစစ်အုပ်ချုပ်ရေးကို February လကနေမေလအထိတစ်ချိန်မေလကနေဩဂုတ်လအထိတစ်ချိန်တက်တန်းတိုးမြင့်ခဲ့ရကဒီလ18ရက်နေ့တက်တန်းတိုးမြင့်ရက်ကုန်ဆုံးချိန်မှာစစ်အုပ်ချုပ်ရေးကိုရုပ်သိမ်းလိုက်တာဖြစ်ပါတယ်စစ်အုပ်ချုပ်ရေးရုပ်သိမ်းချိန်မှာလောက်ကိုင်းမြို့အခြေအနေဟာစစ်မဖြစ်ခင်ကအခြေအနေနဲ့နှိုင်းစာရင်80ရာခိုင်နှုန်းလောက်တော့ပြန်လည်စီကားလာပြီလို့လောက်ကိုင်းမြို့ကတူကအခုလိုပြောပါတယ
်။အရင်စချိုးကစတိုင်များပြုလို့ပြိထားတယ်။အခုတော့များပြန်ဖွင့်ဖွင့်လိုက်ပြီးပြပြဝင်လာတဲ့ဟာရောအဓိကဟာရောအလုံးကိုများအပုံအဆိုင်တွေကိုဖွင့်လာများများများလာရတော့များ။ဟိုစလို့ကဆန်တော့သူတို့များတော့စီကားလာပြီ။ပြင်းရလို့တော့ဖြစ်နိုင်သေးတယ်ပေါ့နော်။ဒီအခုဆိုရင်ရကွာဟာတော့60%ခဏတည်းအလုံးလိုက်စီကားလာပြီ။အခုကလောလောဆယ်ပြန်ကောင်းလို့ပြောရပါပဲ။
လောလောဆယ်မှာတော့စေုပ်ချွေရုပ်သိမ်းကြောင်းသိရပေမဲ့ပုံမှန်144ညမထွက်ရအမိန့်ဆက်လက်ရှိမရှိဆိုတာကိုသေချာမသိရသေးကြောင်းလည်းပြောပါတယ်
။သူကအစကညာ6ခုနဲ့မနေ့5ပေါ့။မနေ့တော့ကြာပြောင်းသွားတာကမနေ့5ကနေည7လို့ပြောနေတာ။နှစ်မိုင်တိုးလိုက်တော့အဲ့ဒါတော့မပြောတော့ပဲ။စေုပ်ချွေတဲ့အချိန်မှာအခုအမိန့်မချရသေးဘူး။ဘာမှမပြောသေးဘူးကွာ။စိတ်ထဲမှာမန်းလာတော့ကွာစေုပ်ချွေကပြီးမှအလုပ်နေလို့ကြောက်အောင်လို့အဲ့လိုပဲ။မနာပါကွာဒါပေမဲ့အခုဒီနေ့ရုပ်သိမ်းနဲ့တော့ဗာဒန်းကချက်လာမှတော့မသိအကျွန်းလဲဆောက်မှမျိုးဆောက်နေကြည့်တာပါအဲ့လိုပ
ါချီချွေဟော်မျိုးကဒေတာကန်တူးကလည်းသူတို့ဒေတာဘက်ကအခြေအနေကိုအခုလိုပြောပါတယ
်ခုတော့နည်းနည်းပြောင်းလဲလာတယ်လို့ပြောရမှာပြောင်းလဲလာတယ်ဆိုတာလူပြန်စီလာတာပေါ့နော်အရင်ထက်ဆိုင်ပေါ့အရင်ဟိုအရင်စိတ်မဖြစ်ခင်လို့မျိုးတော့ဖြစ်လာဖို့တော့နည်းနည်းဝိုးမယ်တယ်နည်းနည်းဆိုတော့အခုတော့ဟိုစိတ်ထင်းနောက်ကတော့အခုတော့ပိုစီလာတာပေါ့အဲတရားမဆွေတော့ဟာတော့အခုက50လောက်တော့နည်းနည်းစီလာပြီပေါ့
လက်ရှိချင်းရွှေဟော်ရဲ့စီးပွားရေးလုပ်ငန်းအခြေအနေကိုလည်းသူကအခုလိုဆက်ပြီးပြောပါတယ
်အရောင်းဝယ်တွေက50ဖြစ်တော့စိတ်မကောင်းနေဝယ်လဲနေအတိတ်မှာပဲကျွန်တော်တို့မြန်မာပြည်ထုတ်တဲ့ဟိုပြားဟိုဆက်ပြေးရင်းလုပ်ငန်းနဲ့ပတ်သက်တဲ့ဟိုမိသားပါတော့ဘောနန်းတော့ပါတော့ကြောင်းမှုတော့ပါတော့ပေါ့အဲ့ဒါနေရာနဲ့အခုကတိတ်ဟိုဝယ်သေးဘောဒီ diversity တွေဟိုစစ်မဖြစ်ခင်တော့မကောင်းသေးဘူး။နည်းနည်းကြိုကြကြိုကြတော့ဟိုကမလုံမကျင်းလို့ရတဲ့လူတော့ပဲလုံတယ်။အလုံလာလုံကြတဲ့လူကတော့နေသေးတာပေါ့။အနည်းခါတော့ပါတော့ဟိုကက်ဆီနိုတွေပါလေအဲ့တော့မရှိသေးဘူးပေါ့။ကျွန်တော်တို့ပုံမှာဒီလမ်းဘေးမှာရောင်းနေတဲ့သမီးဆိုင်လောက်ပဲရှိသေးတယ်လေ။အဲ့လောက်ပဲရှိသေးတယ
်။ဒီအပိုင်းတွေအတွင်းမှာတော့ကိုကန့်ဒေတာအတွင်းမှာလမ်းပန်းဆက်သွယ်ရေးအခြေအနေတွေကောင်းမွန်နေတယ်လို့လည်းဒေတာကန်တွေကပြောပါတယ်။ကိုကန့်တပ်ဖွဲ့ MNDAA နဲ့အစိုးရတပ်အကြားမှာဒီနှစ် February လကစတင်ခဲ့တဲ့တိုက်ပွဲတွေဟာလေးလနီးပါးပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့နောက်ဇွန်လမှာကိုကန့်တပ်ဖွဲ့ဘက်ကတဖက်သက်အပြည့်ခတ်ရစဲကြောင်ကြီးညာခဲ့ပါတယ်။ပြီးခဲ့တဲ့အော်တိုဘာလ24ရက်နေ့မှာတော့ကိုကန့်တပ်ဖွဲ့နဲ့အစိုးရတပ်အကြားမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့တယ်လို့အပြည့်ခတ်ရစဲရေးအတွက်ဒီကနေ့အထိတော့နှစ်ဖက်ညှိနှိုင်းဆောင်ရွက်နိုင်တာမရှိသေးပါဘူး။
ကမိုးသောစူးစီးတင်ပြသွားတာပါရှင် VOA ကနေပို့ထူနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် မြန်မာနိုင်ငံမှာနိုဝင်ဘာလရွေးကောက်ပွဲအပြီးအစိုးရတဲ့အပြောင်းလဲကာလမှာဒုက္ခသည်တွေလူကုန်တိုက်ခါနဲ့အညီနှစ်ရရင်ပြန်နိုင်ရေးအလေးပေးစဉ်းစားနိုင်ဖို့အတွက်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကဒုက္ခရတွေမျောလင့်နေကြပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေဟာမြန်မာပြည်ရင်းကလက်ရှိဖြစ်နေတဲ့တိုင်းရင်းသားဒေသစစ်ပွဲတွေအခြေအနေတွေနှစ်ဆက်ဖြတ်ကျော်မှုနဲ့တရားမဝင်အသင်းအဖွဲ့နဲ့ဆက်သွယ်မှုပုံမှစတဲ့ဥပဒေပုံမှတွေကြောင့်လည်းနှစ်ရရင်ပြန်နိုင်ဖို့အတွက်စိုးရိမ်မကင်းဖြစ်နေကြပါတယ်။အကြောင်းစုံကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှာကအခုလိုသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မှာဆယ်စုနှစ်သုံးခုနီးပါးကြာဒုက္ခသည်တွေအဖြစ်နေထိုင်နေကြရတဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာနေရရင်းကိုပြန်လိုချသူတွေလည်းရှိကြပါတယ်။ဒုက္ခသည်တွေအရေးပြစ်မထားပါဘူးဆိုပြီးဒေါအောင်ဆန်းစုကြည်ကသူမပါတီအနိုင်မရခင်မှာဒုက္ခသည်တွေနဲ့တွေ့ဆုံစဉ်ပြောဆိုသွားခဲ့တဲ့အပေါ်မှာလည်းညှော်လင့်ချက်တွေလည်းထားခဲ့ကြတာပါ2015ခုနှစ်ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရပြီးအစိုးရဖွဲ့နိုင်တော့မယ်ဆိုတာကြောင့်ဒုက္ခသည်တွေဟာနေရရင်းကိုပြန်နိုင်ရေးညှော်လင့်ချက်တွေဖြစ်လာရပြန်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာထောက်ပြန်ထားတဲ့ဥပဒေတွေကြောင့်ဒုက္ခသည်တွေကိုတည်ရောက်မှုဖြစ်မှာကိုစိုးရိမ်နေဆိုပြီးကိုနဲ့နှီးပါကြဒုက္ခသည်စခန်းမှာနေထိုင်နေတဲ့ဦးတန်းထွန်းကဆိုပါတယ်
။ဒေါအောင်ဆန်းစုကြည်ကမြေလဒုက္ခသည်စခန်းမှာဒုက္ခသည်အရေးပြစ်မထားပါဘူးဆိုတဲ့ကိစ္စကိုဒုက္ခသည်ကညှော်လင့်နေကြတယ်။ဒုက္ခသည်တွေခံစားနေရတဲ့ဟာသွားမလားနေမလားပြန်မလားပေါ်မှာပြန်ဖို့အတွက်ခေါ်ခဲ့ပြီးတိုင်အောင်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရပြဋ္ဌာန်းထားတဲ့အဲမှာပါတဲ့စက္ကွန်1စက္ကွန်2ဆိုတဲ့ဟာကတရားမဝင်နေစက်ချက်ကြောင့်ပြုဖြင့်တရားမဝင်အဖွဲ့စည်းနဲ့ရုံးတော့နေထိုင်မှုကိုဖျက်သိမ်းပေးဖို့အတွက်တောင်းဆိုတဲ့ဟာကစက္ကွန်1ပါခင်ဗျာနောက်တက်လာတဲ့အစိုးရအဖွဲ့ကြီးဒီစက္ကွန်1ကိုရက်ချက်သိမ်းနေတယ်နောက်ကြောင်းပြန်ဥပဒေကက်သို့အာဏာတက်ရောက်ခြင်းမရှိစေရဆိုတဲ့အမိန့်ကို6လသို့မဟုတ်1နှစ်အတွင်းအဲ့ဒီလိုကန့်သက်ချက်လုပ်မယ်ဆိုလို့ရှိရင်ကျန်းတာအဆင်ပြေပါလိမ့်မယ်ခင်ဗျာ
အုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တဦးဖြစ်တဲ့ကိုလှတန်းကတော့ရှမ်းပြည်နယ်အတွင်းကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့အခြေအနေတွေကြောင့်နေရရင်ပြန်ဖို့ကိစ္စကိုအစိုးရသစ်တက်လာခဲ့မယ်ဆိုရင်တော့မှမယုံရဲတဲ့အခြေအနေမှရှိတယ်လို့ဆိုပါတယ်
အများစုကတော့ကြောက်စိတ်နဲ့ရက်ကြရတာဖြစ်တဲ့အတွက်မြန်မာပြည်ကိုပြန်ဝင်ရေးဆိုတာကတော့ဒီကျွန်တော်ဒုက္ခတဲ့အများစုကတော့မယုံရဲကြတာပေါ့ဘာကြောင့်လဲဆိုတော့ဒီဟိုဘက်ရှမ်းပြည်ဘက်မှာစိတ်ပွဲဖြစ်နေတဲ့အတန်းကြီးရဲ့ဒီဘက်တရင်ကြီးနဲ့ဆက်မှလည်းပဲဒီတခါတခါတိုက်ပွဲဖြစ်နေတဲ့အတန်းကြီးကြားလိုက်ရတဲ့ဆိုတာနဲ့တည်းဒီဒုက္ခတွေရဲ့စိတ်ထဲမှာလို့ကောင်းတယ်အစိုးရကြောက်ကြမှုကတော့တောက်လျှောက်ရှိနေတော့မှခင်ဗျာ
တနိုင်ငံလုံးအဖြစ်ခက်ရဲ့စည်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးရင်ဒုက္ခသည်တွေနဲ့ပတ်သက်လို့နေရရင်ကိုပြတ်ပုတ်မယ်ဆိုပြီးသတင်းတွေထွက်ပေါ်ခဲ့တာပါ NCA လက်မှတ်ထိုးတဲ့အထက်မှာကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့ပါဝင်နေတဲ့အတွက်ကရင်နယ်မြေအတွင်းမှာငြိမ်းချမ်းမှုတွေရှိမယ်လို့လည်းယူဆနေခဲ့ကြပါတယ်ဒါပေမဲ့လည်းကရင်လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ကရင်ဒုက္ခသည်ကော်မတီကတော့ဒုက္ခသည်တွေပြန်ပို့ရေးကိုအချိန်ယူလုပ်ရမယ်ဆိုပြီးပြောဆိုထားပါတယ်ဒုက္ခသည်တွေကတော့သူတို့နဲ့ပတ်သက်လို့တာဝန်ရှိသူတွေထံကနေတိကျသိကြတဲ့အဖြေတစ်ခုကိုအခုထိမရသေးတဲ့အတွက်အခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တဦးဖြစ်တဲ့ကိုစိန်မင်းကဆိုပါတယ
်ဒီထိုင်းနိုင်ငံမှာဆိုလို့ရှိရင်ဒုက္ခသည်တွေကလောင်အုံတွေကမှတ်တယ်လို့ဖြစ်နေတယ်သူတို့ရဲ့ဘဝတွေကနေပြီးတော့ဉာဏ်ဆုံးသမျှဖြစ်နေရတယ်ဒီမြန်မာနိုင်ငံဆိုရတဲ့လက်ထက်မှာလူပုံစိတ်ထားနဲ့အညီကိုယ်နိုင်ငံကိုပြန်လာခြင်းနဲ့စိတ်ကူးတွေနဲ့ဒီမြန်မာနိုင်ငံကြီးကိုလမ်းမြောက်ကြည့်နေရတော့မှရှိသေးတယ်။သူတို့တွေအတွက်ကတော့တိကျပြည်ကြတဲ့အဖြစ်တစ်ခုကိုဒီလိုတက်သည့်ဘယ်မှလည်းလာပြီးမပြောကြသေးဘူးပေါ့နော်။မြန်မာနိုင်ငံသူနိုင်ငံသားတွေအတွက်တိကျပြည်ကြတဲ့အဖြစ်တစ်ခုကိုမျှော်လင့်နေနေပဲကျွန်တော်တို့ဒီစောင့်တိုင်းနေရတော့မှပေါ့
။ထိုင်းမြန်မာနယ်စပ်မှာကရင်ဒုက္ခသည်စခန်း9ခုနဲ့ကီနီဒုက္ခသည်စခန်း2ခုအလုံးပေါင်းစခန်း9ခုရှိပြီး UNHCR ရဲ့တရားဝင်စီရင်ရဒုက္ခသည်3သိန်း3000လောက်ရှိနေတာပါတရားမဝင်စီရင်ရဆိုရင်လည်းဒီထက်မကရှိနေပါတယ်ကရင်ပြည်နယ်ဘက်မှာတော့လက်နက်ကင်ပဋိပက္ခတွေညှော်နှဲသွားခဲ့ပြီးမဲ့ကချင်နဲ့ရှမ်းပြည်နယ်ဘက်မှာတော့လက်ရှိတိုက်ပွဲတွေကြောင့်နောက်ထပ်ဒုက္ခသည်တွေတိုးလာနေပြီးဒေသခံတွေထောင်ထဲချီပြီးထွက်ပြေးနေရတာတွေလည်းရှိနေပါတယ်ရှင
်မအေးအေးမကစူးစီးတင်ပြသွားတာပါရှင်အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းစီစဉ်တစ်ခုကိုတင်ဆက်ဖို့ရှိပါတယ်။ဒီအစီအစဉ်ကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုပ်ခွင်သတင်းခန်းကသတင်းထောက်တွေနဲ့အလွတ်တန်သတင်းထောက်ပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာပါ။ကိုဖြိုးလွင်အောင်နဲ့မကျဲပြားတို့ကတင်ဆက်ထားပါတယ်ရှင်။
ဒီကြတဲ့ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေအနိုင်ရရှိမှုနှဲပါတာကြောင့်တိုင်းရင်းသားတွေရဲ့အခမ်းအနားဆောင်ရွက်မှုနှဲပါသွားမှာကိုစိုးရိမ်တယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒုကြကပြောပါတယ်
တိုင်းရင်း င်းသားသာတော်လည်းထူးသွားမဲ့ပုံပဲလွတ်တော်ကမှာအဲလွတ်တော်မှာတိုင်းသားကိုယ်စားလည်းရိုင်းနေတော့တယ်တိရခင်တော့ပဲရှိတော်လေးဆိုတာဒါကပြန်လို့ဖြစ်တော်မလဲတိုင်းသားရဲ့အရေးဒီဥပဒေပြုပြင်တဲ့နေရာမှာလည်းအများကြီးတော့ဖျောက်ဆင်းရပ
ါအခုရွေးကောက်ပွဲမှာတိုင်းသားရဲ့လွတ်တော်ကိုယ်စားလည်း29နေရာရှိတဲ့အနက်ရလက်ကျညာဖို့ကြံနေတဲ့ကချင်ပြည်နယ်ကလွှဲရင်ကျန်နေရာတွေမှာတိုင်းရင်းသားပါတီတွေက9နေရာပဲအနိုင်ရရှိထားပါတယ်တနိုင်ငံလုံးအနေနဲ့လည်းတိုင်းရင်းသားပါတီတွေကမဲဆန္ဒနဲ့130ကျော်ရရှိထားပါတယ်အထွေထွေရွေးကောက်ပွဲမှာတိုင်းရင်းသားပါတီ50ကျော်ဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးတော့18ပါတီပဲအနိုင်ရခဲ့တာပါတိုင်းရင်းသားပါတီမဟုတ်တဲ့အနိုင်ရပါတီတွေမှာတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်နေဆိုပေမဲ့သူတို့ဟာပါတီကိုယ်စားပြုပါတီမူဟာရအောက်မှာပဲအလုပ်လုပ်ကြမှာဖြစ်လို့တိုင်းရင်းသားတွေအတွက်အပြည့်အဝကိုယ်စားပြုနိုင်ဖို့မလွယ်ဘူးလို့ဒေါက်တာတူးကြာကဆိုပါတယ်လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီရဲ့ဥက္ကဋ္ဌဦးခင်ရွှေကနောက်တက်လာမယ့်အစိုးရအသစ်အနေနဲ့တိုင်းရင်းသားအခွင့်အရေးတွေဘယ်လိုဆောင်ရွက်မလဲဆိုတာကိုစောင့်ကြည့်ရမှာဖြစ်တယ်လို့ပြောပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းနန်းစံမြို့နယ်အတွင်းမှာကျင်းပခဲ့တဲ့ယူကောက်ပွဲတွေမှာတက်မတော်ကမဲပေးရမှာမတမန်မှုတွေပြုလုပ်ခဲ့တယ်ဆိုပြီးတော့နိုင်ငံရေးပါတီ၄ခုကပြောင်စုယူကောက်ပွဲကော်မရှင်စီကိုကန့်ကွက်စာတင်ထားတယ်လို့ကိုစလဲလောင်းတွေကပြောပါတယ်။နန်းစံမြို့နယ်မဲဆန္ဒနယ်တွေအတွက်ပြည်ခိုင်ပြိုးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီနဲ့တိုင်းရင်းသားစီလုံးညီညွတ်ရေးပါတီစတဲ့ပါတီ၅ခုဟာဝင်ရောက်ရှင်ပြန်ခဲ့ကြတာဖြစ်ပါတယ်ပြည်ခိုင်ပြိုးပါတီကလွဲပြီးတော့ကျန်တဲ့ပါတီတွေကစုပေါင်းပြီးကန့်ကွက်နေကြတာလို့ NLD ကိုစားပြုပြီးပြည်သူ့လွှတ်တော်မဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြန်ခဲ့တဲ့ဦးနေစောနိုင်ကပြောပါတယ်
တက်ကကျွတင်မဲစင်းကပူနေတာရဲ့နောက်တစ်ခုကျွန်တော်တို့ဟိုနတ်ဆန်မြို့နယ်ထဲမှာမပါတဲ့မဲဆန္ဒနယ်၊ကိုဟင်းမြို့နယ်မဲဆန္ဒနယ်စစ်တပ်ကနတ်ဆန်မြို့မှာမဲလာပြီးတော့တဲ့ကိစ္စရယ်စစ်တပ်ကျွတင်မဲထဲမှာအရာရှိလို့ယူဆတဲ့လူတယောက်ကနေပြီးတော့မဲတာရွက်တွေမှာတယောက်တည်းလက်မှတ်ထိုးသွားတာလေအဲ့ဒီကိစ္စတွေအားလုံးကိုတော့ဒီကကန့်ကွက်စာကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြင်ထင်ထားတယ်က
အဲ့လိုကန့်ကွက်နေကြတဲ့ပါတီတွေရဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေအနေနဲ့မဲရလက်ကိုအတီးပြူချောင်းပုံစံ19မှာလက်မှတ်ရေးထိုးပေးခဲ့ခြင်းမရှိပါဘူး။နတ်ဆန်မြို့နယ်အတွင်းရွေးကောက်ပွဲတွေမှာပြည်နယ်လွှတ်တော်တနေရာမှာကြားကောင်းပါတီကအနိုင်ရသွားခဲ့တာကလွဲပြီးတော့ကျန်တဲ့မဲဆန္ဒနယ်တွေအကုန်လုံးမှာပြည်ခိုင်ပြိုးပါတီကအနိုင်ရရှိခဲ့ပါတယ
်။ရှမ်းနယ်တန်းပလောင်ပြည်သူလူထုတွေထွက်ပြေးတိတ်ဆောင်နေရတဲ့စစ်ဘေးအခြေအနေကိုရွေးကောက်ပွဲအနိုင်ရရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့တန်းပလောင်အမျိုးသားပါတီကကိုယ်စားလှယ်တွေကဒုတိယအကြိမ်လွှတ်တော်မှာအဓိကအဆိုတင်သွင်းပြီးတော့ဖြစ်ရှင်းသွားမယ်လို့သိရပါတယ်။ရှမ်းပြည်နယ်မှာနေ့စဉ်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာကြောင့်စစ်ပြေးဒုက္ခသည်2000ကျော်ရှိနေပါတယ်။တန်အံပလောင်အမျိုးသားပါတီပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဦးအောင်ဝင်းကအပြစ်ခက်ရစဲကိုဦးစားပေးအဆိုတင်သွင်းမှာဖြစ်ပြီးတော့မြို့ရစီဝါပပပြဖို့ကိုလည်းအဆိုတင်သွင်းမယ်လို့ဆိုထားပါတယ်။အခုရွေးကောက်ပွဲမှာရှမ်းတိုင်းဒေသကြီးဒီမိုကရေစီအဖွဲ့ချုပ် SNLD ကနေရာ40ကျော်အနိုင်ရရှိထားပြီးတော့တန်အံပလောင်အမျိုးသားပါတီကတော့ဆက်တဲ့နေရာမှာအနိုင်ရရှိထားပါတယ်။
ပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအမျိုးသမီး23ဦးချင်းပြည်နယ်မှာဝင်ရောက်ရှင်ပြန်ခဲ့တာမှာ3ဦးပဲအနိုင်ရရှိခဲ့ပါတယ်။အမျိုးသားလွှတ်တော်2နေရာနဲ့ပြည်သူ့လွှတ်တော်2နေရာမှာအနိုင်ရရှိခဲ့ကြတာဖြစ်ပါတယ်။တွန်းဆန်မြို့နယ်အမျိုးသားလွှတ်တော်မှာဇူမီဒီမိုကရေစီအဖွဲ့ချုပ်ကဒေါ်ကျိန်ငိုက်မိုင်၊ကံပတ်လက်မြို့နယ်အမျိုးသားလွှတ်တော်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေါက်ခင်ဆွေလင်တို့အနိုင်ရရှိခဲ့ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပဲဒေါ်နီရွှေလျန်းကထန်တလန်မြို့နယ်ပြည်သူ့လွှတ်တော်2နေရာမှာအနိုင်ရရှိခဲ့ပါတယ်။ချင်းပြည်နယ်မှာပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကအမျိုးသမီးလွှတ်တော်ကိုယ်စားလှယ်2ယောက်ပဲဝင်ရောက်ရှင်ပြိုင်ခဲ့ပြီးချင်းမျိုးသားဒီမိုကရက်တစ်ပါတီကဒေါ်ဇန်တလဲတဦးသာနိုင်ရရှိခဲ့ပါတယ်။2010ရွေးကောက်ပွဲတုန်းကလွှတ်တော်3ယောက်မှာအမျိုးသမီးကိုယ်စားလှယ်လောင်း130ဝင်ရောက်ရှင်ပြိုင်ခဲ့ပြီး59ဦးအနိုင်ရရှိခဲ့ပါတယ်။အခုတစ်ကြိမ်ရွေးကောက်ပွဲမှာရှင်ပြိုင်သူအမျိုးသမီးကိုယ်စားလှယ်လောင်း101ဦးရှိပြီး150ခန့်အနိုင်ရရှိထားပါတယ်ရှင်။
ဒီအစီအစဉ်ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာပါရှင် VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မချေမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါ
ဗျူရီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညနေခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ17ရက်ပုတ်တူဟူးနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ25 30နဲ့ 51° တို့ကနေညနေ9နာရီအထိတက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရွေးကောက်ပွဲအထူးစီစဉ်ပြထုတ်လွှင့်တဲ့ဒီကနေ့ဒုတိယပိုင်းမှာတော့ရွေးကောက်ပွဲ VOA ရဲ့ရွေးကောက်ပွဲဆိုင်ရာဆွေးနွေးခန်းလေးကိုနားဆင်ရမှာပါ။ဒီကနေ့တွေ့ဆုံမေးမြန်းခါမှာကြားရမှာကတော့
လာမယ့်ကျွန်တော်တို့2016ကစမယ့်9နှစ်စီမံကိန်းပေါ့။အဲ9နှစ်စီမံကိန်းတော့ကတော့ကျွန်တော်ရေးဆွဲထားပြီးပြီ။အလွတ်တော်တင်ဖို့လုပ်နေပါဘော။အဲ့တော့ကျွန်တော်က
ပြန်ကြားရေးဝန်ကြီးဦးရဲထွတ်ပါရှင်နောက်ပိုင်းမှာတော့အပြည့်အစုံကိုတင်ပြပေးသွားမှာပါ။ခုတော့မြန်မာနိုင်ငံထဲကဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ထွက်ပြေးနေရတဲ့ဒုက္ခသည်တွေအပေါ်ကုလသမဂ္ဂကစိုးရိမ်နေတဲ့သတင်းကိုတင်ပြပါမယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲကာလငြိမ်သက်နေခဲ့တဲ့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာမကြာသေးခင်ရက်တွေကတိုက်ပွဲတွေပြန်ပြီးတော့အရှိန်မြင့်တက်လာခဲ့ပါတယ်။လေကြောင်းကူအပါအဝင်မြန်မာစစ်တပ်ကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်မှုတွေလှုပ်ဆောင်လာနေရမှာဒီကနေ့မနက်ပိုင်းထိလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိခဲ့တယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော်လို့ခေါ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA အဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။လက်နက်ကိုင်ပဋိပက္ခတွေပြင်းထန်လာတာနဲ့အများဒေသခံပေါင်းထောင်နဲ့ချီပေးလို့ရထွက်ပြေးနေရတဲ့အတွက်ထိုးဆွေးရင်တဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရဖာရာဟတ်က VOA ကိုပြောပါရယ
် Says humanitarian agencies are very concerned by the recent clashes in central Shan state and by reports of up to 6000 people displaced by the fighting
မကြမ်းသေးခင်ကရှမ်းပြည်နယ်အလဲပိုင်းမှာတိုက်ပွဲတွေဖြစ်ပြီးဒေသခံ6000လောက်အိုးအိမ်စွန့်ပြီးတော့ဒုက္ခသည်အဖြစ်ထွက်ပြေးနေရတာနဲ့ပတ်သက်လို့ကုလသမဂ္ဂလူသားချင်းစာနာမှု agency အနေနဲ့များစွာစိုးရိမ်မိပါတယ်အဲ့ဒီဒုက္ခသည်တွေစစ်ပေးလုံခြုံနိုင်ဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေကိုလက်ခံနိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဟာသက်ဆိုင်ရာအာဏာပိုင်တွေနဲ့ရောဒေသခံအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေကြပါတယ်
ရှမ်းပြည်နယ်ထဲမှာအခုလိုစစ်ပွဲတွေအရှိန်မြင့်တက်လာတာကြောင့်ဒုက္ခသည်တွေကလည်းတနည်းထက်တနည်းတိုးပွားလာနေပါတယ်။အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတာကြောင့်လိုအပ်တဲ့လူမှုကူညီရေးတွေကိုကုလသမဂ္ဂအနေနဲ့ကူညီပေးသွားမယ်လို့လည်း Mr. Huck ကအခုလိုဆက်ပြောပါရယ်။
To provide assistance to people in immediate need, including providing food, water.
ကုလသမဂ္ဂနဲ့သူနဲ့လက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေဟာဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေဖြစ်တဲ့ရေ၊အစားအစာ၊အဝတ်အထည်၊ခြုံဆောင်၊ဆေးနဲ့ယာယီတဲအိမ်တွေကိုကူညီပေးသွားဖို့ရှိပါတယ်။ပြီးခဲ့တဲ့အပတ်ထဲမှာပဲကုလသမဂ္ဂအဖွဲ့တွေကဒုက္ခသည်တွေရဲ့ဆွေမျိုးအတန်းဝိုင်းနဲ့တွားရောက်တွေ့ဆုံပြီးအခြေအနေကိုအနီးကစောင့်ကြည့်နေပါတယ်။အခြေအနေတွေငြိမ်သက်လာတာနဲ့ကူညီထောက်ပံ့မှုတွေအများဆုံးလုပ်သွားဖို့အစဉ်အသင့်ပြင်ဆင်ထားပါတယ်။
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုအော်တိုဘာလအတွင်းလက်မှတ်ရေးထိုးခဲ့ရမှာ RCSS SSA ကပါဝင်လက်မှတ်ရေးထိုးခဲ့ခြင်းမရှိပါဘူး။အခုလိုတိုက်ပွဲတွေဖြစ်နာကြောင်းထောင်နဲ့ချီတဲ့ကျောင်းသားတွေကလည်းကြောင်းမတက်နိုင်ဖြစ်နေရတယ်လို့ဆိုပါရယ်။အလားတူပဲရှမ်းပြည်နယ်မုံမိတ်မြို့ဖက်မှာလည်း TNLA တအောင်းပလောင်တပ်တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်နေခဲ့တယ်လို့ကချင်ပြည်နယ်မုံညင်းမြို့အနီးမှာလည်းကချင် KIA တပ်တွေကိုမြန်မာစစ်တပ်ကလေကြောင်းတပ်အကူနဲ့ပြီးခဲ့တဲ့ရက်တွေအတွင်းထိုးစစ်ဆင်မှုတွေဖြစ်နေဆဲဖြစ်ပါရယ်ရှင်။VOA ကနေပုတ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပါမယ်။ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုအစိုးရတာဝန်တွေလွှဲပြောင်းပေးနိုင်ဖို့သမရဦးသိန်းစိန်အစိုးရကကြိုးပမ်းနေတယ်လို့ပြည်ချာရေးဝန်ကြီးဦးရဲထွတ်ကပြောပါရယ်။လက်ရှိအစိုးရလက်ထက်မှာဆောင်ရွက်ခဲ့တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းတွေကိုလည်းအစိုးရတစ်အနေနဲ့ချောချောမွေ့မွေ့လက်လွဲတာဝန်ယူနိုင်ဖို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။ပြည်ချာရေးဝန်ကြီးလက်ဖြစ်သမရရဲ့ပြောခွင့်ရပုဂ္ဂိုလ်လေးဖြစ်တဲ့ဦးရထွတ်ကို VOA ဝိုင်းတော်သားကိုသားညွန့်ဦးကနေပြည်တော်မှာတည်တံ့တွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ကြပါပြီရှင
်။အရင်ဆုံးကျွန်တော်မေးချင်တာကတော့ဒီအကူပြောင်းကိစ္စတွေပါပဲ။ဘာဖြစ်လို့ဆိုတော့ဒေါန်ဆန်းစုကြည်ကတလောကပဲဒီသမရပါဝင်နောက်ဒီတက်ချုပ်ကောသူတို့တွေ့ဆုံခွင့်တောင်းလာရှိပါတယ်။အကြောင်းပြညက်မှာတော့ဒီကော်မရှင်လုပ်ငန်းဆင်ဆက်ပြီးမှတော့ပြောပါရခင်ဗျာ။အဲ့တော့အချိန်ကာလအဖြစ်ဒေါန်ဆန်းစုကြည်နဲ့သမရနဲ့တွေ့ဆုံမှုအချိန်တွေပေါ့အချိန်ကာလဘယ်လောက်ရှိနိုင်မလဲခင်ဗျာ။
ဒီဘွားပြည်တော်ကော်မရှင်က45ရက်အချိန်ပေးထားတာပေါ့နော်ဆိုတော့ကော်မရှင်လုပ်ငန်းတွေကကိုကျွန်တော်45ရက်အတွက်မှဆိုတော့အဲ45ရက်ပြီးမှပဲဖြစ်မယ်လို့ပြောလို့ရတော့ရေဘွား
ပြောမယ်ဆိုရင်တော့ဒီ December ခမှန်းကြည့်တော့ဖြစ်
မှာဒါတော့ကျွန်တော်ရဲ့အကြောင်းပြန်ချက်ရအတွက်မှဆိုတော့အဲ့ပတ်ဝန်းကျင်တော့ဖြစ်မှာပေါ့
ဟုတ်ကဲ့နောက်တစ်ခုကအကူပြောင်းကိစ္စပါအကူမြို့သားဒီကွန်စီဖွဲ့ချုပ်ကအများစုအနိုင်ရထားတယ်အကူအနေထားရဆိုရင်တို့သူကအစ်စ်ဖွဲ့နိုင်မယ့်အနေထားရှိတယ်အဲ့တော့ဒီအကူပြောင်းနဲ့ပတ်သက်လို့တလောကတော့ကျွန်တော်တို့ဒီသမနာဦးသိန်းစိန်က ရန်ကုန်တိုင်းလွှတ်တော်မှာပြောသွားတွေ့ပါတယ်ဒီချုပ်ချုပ်မှုဖြစ်အောင်လို့သူအနေနဲ့ဆောင်ရွက်တော့ပါမယ်လို့ပြောပါတယ်ခင်ဗျာဘလောက်ထိဝန်ကြီးဌာနတွေအနေနဲ့အစိုးရဖွဲ့အနေနဲ့ပြင်ဆင်ဆောင်ရွက်မှုတွေလုပ်နေပါပြီလဲ
ဝန်ကြီးဌာနတွေကတော့ကျွန်တော်တို့အပိုင်းခွဲပြောအောင်ပေါ့ပထမပိုင်းကတော့လာမယ့်ကျွန်တော်တို့2016ကစမယ့်၅နှစ်စီမံကိန်းပေါ့အဲ၅နှစ်စီမံကိန်းတော့ကတော့ကျွန်တော်တို့ရေးဆွဲထားပြီးပြီအလွှတ်တော်တင်ဖို့လုပ်နေတာပေါ့အဲ့တော့ကျွန်တော်တို့ကအနာဂတ်လုပ်ငန်းစဉ်နဲ့ပတ်သက်လို့လွှဲမယ်ဆိုတော့အဲ့ဒီ၅နှစ်စီမံကိန်းကိုကျွန်တော်တို့လွှဲခဲ့မှာပေါ့အဲ့၅နှစ်စီမံကိန်းကဘယ်ဟာတွေသူတို့ဆက်လုပ်မယ်မလုပ်ဘူးဆိုတော့နောက်တက်လာမယ့်အစိုးရရဲ့အဆုံးဖြတ်ပဲနောက်လက်ရှိဆောင်ရွက်ဆက်လုပ်ငန်းတွေနဲ့ကျွန်တော်တို့ဝန်ကြီးဌာနလိုက်ပိုင်ဆိုင်မှုတွေဝေလက်ရှိဒီ budget ကြာတုံးထားတဲ့ငွေတွေဒါတွေအားလုံးကတော့ကျွန်တော်တို့ခုတက်ဆိုင်ရာဝန်ကြီးဌာနလိုက်ဌာနတွင်းစင်းစစ်တွေနဲ့ကျွန်တော်ပြန်စစ်နေတာရှိတယ်ပြီးအဲ့ဒီအတိုင်းကျွန်တော်လွှဲပေးခဲ့မှာပေါ့
ဒီအလွှဲပြောင်းကချက်ချင်းဝင်ဖြစ်မယ်လို့မျှော်လင့်ရလား
ကျွန်တော်တို့တော့ဒါဘာမှမခက်ပါဘူးလေဒီလွှဲပြောင်းဆိုတာတော့ဝန်ကြီးဌာနတစ်ခုချင်းနဲ့လွှဲပြောင်းဆိုတာတော့ဘာမှခက်ခဲဖြစ်စရာမရှိပါဘူ
းโอเคတခုကတော့ဒီမြန်မာနိုင်ငံမှာဒီအရင်စစ်ဆေးရလက်ထက်ကာလတွေကပေါ့နော်ဒီအုပ်ချုပ်ရေးအစဉ်အဆက်မှာပိုပြီးအသားကျနေတာလက်ရှိအစိုးရနဲ့ပါအဲ့တော့နောက်ထပ်အစိုးရတစ်တည်းကပြောမှဆိုရင်ဒီအတိုက်ခံပါတီကဆိုတာဆိုရတဲ့ဖွဲ့လာမယ့်အနေအထားမျိုးမှာတခြားအုပ်ချုပ်ရေးပိုင်းအစဉ်အဆက်နဲ့ပူးပေါင်းဆောင်ရွက်ဖို့အနေအထားရောအခက်အခဲတွေရှိနိုင်လား
အဲ့ဒါတော့ဗျာဥမာဝင်နောက်တာဝန်ယူမဲ့သူသဖြင့်ဝန်ကြီးဒုတိယဝန်ကြီးတွေပုံမှန်မူတည်တာပေါ့အဲ့တော့သူတို့ကလက်ရှိဌာနတွေမှာလုတ်ကင်နေတဲ့ဝန်ထမ်းတွေကိုသူတို့ဘယ်လိုမြင်သလဲဆိုတဲ့ရှုမြင်သုံးသပ်ချက်ကအရေးပါမှာပေါ့တကယ်ကြတော့ဒီမိုကရေစီစနစ်မှာဝန်ထမ်းဆိုတာကနိုင်ငံဝန်ထမ်းပေါ့နော်ဘယ်ဆိုရပဲပြောင်းပြောင်းဝန်ထမ်းဖွဲ့စည်းဆိုတာအများကြီးနေမယ်အဲ့တော့ဝန်ထမ်းဖွဲ့စည်းဆိုတာဘာလဲလို့အဓိပ္ပာယ်ဖွင့်မယ်ဆိုရင်နိုင်ငံဝန်ထမ်းဆိုတာကတက်လာတဲ့အစိုးရအဖွဲ့ရဲ့မူဝါဒတွေကိုဥပဒေနဲ့ညီပြည်သူတွေခံစားနိုင်အောင်လုပ်ပေးတဲ့လူတွေပဲလေအဲ့တော့ဒီလူတွေကိုနောက်တက်လာမဲ့ဝန်ကြီးတွေဒုတိယဝန်ကြီးတွေဘယ်လိုသဘောထားနဲ့ဆက်ဆံမယ်ဆိုတဲ့အချက်ကအဲ့ဒီအတွင်ကူပြောရေးမှာပို့တော့အရေးပါမယ်ထင်တယ်ဘာဖြစ်လို့ဆိုတော့ဝန်လာတဲ့လူတွေမှာကလက်ရှိရှိနေတဲ့ဌာနဆိုင်ရာဝန်ထမ်းတွေပုံမှာကြိုတင်ရှုမြင်သုံးသပ်ချက်တွေအများကြီးရှိနိုင်တယ်။ဒါပေမဲ့ကျွန်တော်တို့အကြံပြုချင်တာတော့ကျွန်တော်လက်ဒီဌာနတွေရောက်တဲ့အခါမှာဒီလိုပဲကျင့်သုံးတာ။တစ်ကတော့မမိလုတ်ချင်တဲ့ဟာတွေရှိနေမယ်။အဲ့ဒါကိုခဏမေ့ထားတော့မှတက်ဆိုင်ရာဝန်ကြီးဌာနရဲ့သဘောတဘာဝကိုသိအောင်လုပ်အောင်။နှစ်ကတော့ဝန်ထမ်းတွေကိုရဲ့စိတ်ခံစားချက်ကိုနားလည်အောင်လုပ်အောင်ပေါ့။ပြီးတော့မှကိုလုတ်ချင်တဲ့မူဝါဒကိုအကောင့်ထဲပေါ်လာကပို့ပြီးတော့ညင်သာချုံးမှုမယ်လို့ကျွန်တော်ထင်တယ်။ဒါကတော့ကျွန်တော်ရဲ့အတွေ့အကြုံမှမူတည်ပြီးတော့ပြောတာ
ပေါ့။ဟုတ်ကဲ့ခင်ဗျာ။နောက်တစ်ခုကအကူပြောင်းအခြေအနေနဲ့ပတ်သက်ပါတယ်အကူပြောင်းအခြေအနေကအခုသမရဥသိန်းစင်ကလည်းအာနာကိုချုံးမှုပြောင်းလုပ်မယ်ပြောပါတယ်လွှတ်တော်ပိုင်းမှာလည်းသူတို့ရှင်မန်ကဟိုတော်တော်ကအဖွင့်မေကုန်းပါပဲပြောသွားပါတယ်ခင်ဗျာအဲ့တော့အကူပြောင်းအခြေအနေနဲ့ပတ်သက်ပြီးတော့အခုတခြားစိုးရိမ်စရာကဲဆန်းစရာစင်ခေါ်ချက်တွေတခြားပါများမြင်ရမြင်ရပါလဲ
ကျွန်တော်တို့လက်ရှိအခြေအနေကတော့ကျွန်တော်တို့ဘာမှမမြင်ရဘူးเนาะကျွန်တော်တို့စိုးရိမ်စရာတော့မတွေ့ပါဘူးနောက်တစ်ခုကသမရကြီးကလည်းအများကြီးပြောတယ်ဒီဂျာကာလဒီနိုင်ငံတည်ငြိမ်မှုအခြေအနေကိုဝိုင်းဝန်းထိန်းသိမ်းသွားမယ်လို့လည်းကျွန်တော်ပြောထားရှိတယ်။တစ်ဖက်ကလည်းတော်ဆန်းစုကြည်တို့ကိုယ်တိုင်ကသူ့ရဲ့ပါတီကိုထောက်ခံသူတွေကိုတည်ငြိမ်အေဂျင့်တွေကြောင့်တိုက်တွန်းနေတယ်လည်းရှိတယ်။နောက်ပြည်သူအများစုကလည်းဒီအချိန်မှာတိုင်းပြည်တည်ငြိမ်မှုဆိုတာအရေးကြီးဆုံးလို့မြင်တဲ့အတွက်ကြောင့်မလို့ကျွန်တော်ထင်တယ်ကြီးမားတော့ဘာမှစိုးရိမ်စရာမရှိဘူးမြင်ပါတယ
်။နောက်ချက်ကတော့လက်ရှိအစိုးရလုပ်နေတဲ့ညီငယ်ရေးလုပ်ငန်းစဉ်တွေကိစ္စပါဒီတနင်္ဂနွေတိုင်းကပြစ်ခတ်ရစေးစာချုပ်ကိုလည်းဖွဲ့ရှစ်ဖွဲ့နဲ့လက်မှတ်ထိုးနိုင်ခဲ့ပါပြီ။အဲ့တော့ဒီလုပ်ငန်းစဉ်ကိုရှေ့ဆက်သွားနိုင်ဖို့ဘာလို့ဆိုတော့နိုင်ငံရေးဆွေးနွေးပွဲကလည်း190အတွင်းဆိုတော့ဇန်နဝါရီထဲမှာစမယ်လို့ကျွန်တော်သိရပါပါတယ်ခင်ဗျာအဲ့တော့ရှေ့ဆက်သွားနိုင်ဖို့နောက်ထပ်အစိုးရတရက်ကိုလွှဲနိုင်ဖို့အဲ့ဒီအနေအထားလေးကိုဘယ်လိုများပြင်ဆင်ဆောင်ရွက်နေပါလဲ
ဒီမှာတော့ကျွန်တော်တို့ကတော့နိုင်ငံရေးဆွေးနွေးပွဲတွေကိုတတ်မှတ်တဲ့အချိန်စရတိုင်းအကောင့်နဲ့ဖုန်းနဲ့ဆောင်ရွက်နေတာပေါ့ဆိုတော့နိုင်ငံရေးဆွေးနွေးပွဲမှာကသက်ဆိုင်ရာနိုင်ငံရေးပါတီတွေဘက်ကကိုယ်စားလှယ်16ယောက်ပါမယ်လို့လို့ဆက်တတ်မှတ်ထားတာတော့ပါဝင်သစ်ပါဆုံးလိုက်တဲ့16ယောက်ကျွန်내ဒီဘက်က16ယောက်ဆိုအလုံး48ယောက်ဆိုတော့နိုင်ငံရေးပါတီတွေက16ယောက်မှာဘလို့ရွေးမလဲဆိုတော့နိုင်ငံရေးပါတီပြန်စဉ်းစားနေတာပေါ့အဲ့အဲ့နေရာမှာတော့နောင်ဆိုးရမှာကိုဦးဆောင်ဖွဲ့စည်းမဲ့ NLD ပါတီရဲ့သဘောထားအရေးကြီးမယ်လို့ကျွန်တော်ဘေးကနေတော့သုံးသပ်လို့ရတော့ပြီးတော့သူ့ရဲ့သဘောထားပါမှပဲဟိုဘက်က16ယောက်ယူတဲ့ခါမှာအဆင်ပြေမှာပေါ့တကယ်လို့ NLD ကဒီကိစ္စမှာသူမပါချင်ဘူးဆိုရင်နိုင်ငံရေးဆွေးနွေးပွဲလုပ်ရတာကလည်းပို့ပြီးတော့ခက်သွားမှထင်တယ
်
ဘူးတော့ကျွန်တော်ထင်တယ်ဒါတော့လုပ်ငန်းကော်မတီကတော့ဒါကိုကင်လို့ဖြည့်ရှင်းမလို့မြင်ပါတယ်
ညီညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီး NLD ကတော့သူလက်ရှိလုပ်နေတဲ့အစိုးရလုပ်ငန်းတွေပေါ်မှာဆက်လုပ်သွားမယ်လို့ပြောပါတယ်ဒါဆိုမဲ့တချို့နေရာတွေကသူပြင်သင့်တဲ့ခါတွေသူပြင်မယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီညီညာရေးလုပ်ငန်းစဉ်တွေမှာတစုံတရာနှောက်ရှက်အနှံ့အဟန့်တားတဲ့ဘောမျိုးဖြစ်သွားနိုင်ပါလား
မပြင်နေဆိုတဲ့နေရာမှာဘယ်လိုဟာမျိုးပြင်မယ်ဆိုတော့ရှိတယ်ပေါ့ဗျာဥပမာ NCA စာသားဆိုရင်အားလုံးကလက်ခံထားပြီးသားလက်မှတ်မထိုးတဲ့လူရောလက်မှတ်ထိုးပြီးသားလူတွေရောအားလုံးကလက်ခံထားပြီးသားဆိုတော့ဒီလို NCA စာသားမျိုးပြင်မယ်ဆိုရင်တော့အားလုံးတက်ကပြန်စားမယ်တဘောတာဖြစ်သွားမှာအဲ့ရေဘူအားဖြင့်တော့ပြောနေမိပြင်သစ်တာပြင်မယ်မပြင်သစ်တာမပြင်ဘူးဆိုတော့ရေဘူအားဖြင့်မှန်မယ်နောက်တက်တဲ့ဆိုးအနေနဲ့တော့ဒီဖြစ်စဉ်တစ်ခုတော့တိကျပြန်လေ့လာပြီးမှဘယ်ဟာကိုပြင်မလဲဘယ်ဟာဆက်သုံးမလဲဆိုတော့တိကျဆုံးဖြတ်ဖို့လိုတယ်လို့တော့ကျွန်တော်မြင်တယ်နောက်ရေဘူအားပဲပြောတာများလို့ရှိရင်တော့ ပါဝင်ဆောင်ရွက်နေတဲ့လူတွေကိုလည်းငါဒူလို့ဒူလို့ဖြစ်သွားတဲ့အတွက်ကြောင့်မလို့အရှုပ်ထွေးနေတော့တယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့အပြစ်ခတ်ရဆိုင်နဲ့ပတ်သက်ဆက်နွယ်ပြီးတော့ပဲကျွန်တော်တို့ခုမြင်ကြပါလေအခုတလောအခုရက်ပိုင်းအတွက်မှာပဲတချင်းပြည်နယ်ရှမ်းပြည်နယ်တိုက်ပွဲတွေပြန်ဖြစ်နေတဲ့အနေထားရှိပါတယ်ဒီချင်းတွေနဲ့ပတ်သက်လို့ရောဥရထောပါများပြောလို့ပါလေ
ခင်ဗျားတို့တိုက်ပွဲဖြစ်တာကိုပြောလို့ရှိရင်တိုက်ပွဲမဖြစ်တာကိုလည်းပြောရမှာဗျာဥပမာဆိုတော့မွန်ပြည်နယ်မှာမွန်ပြည်သစ်ပါတီရဲ့ NCO လက်မှတ်မထိုးဒါပေမဲ့အဲ့မှာဘာမှတိုက်ပွဲမဖြစ်ဘူးကယားပြည်နယ်မှာ KNPP က NCO လက်မှတ်မထိုးဒါပေမဲ့အဲ့မှာတိုက်ပွဲမဖြစ်ဘူးဘာဖြစ်လို့မဖြစ်လဲဆိုတော့ငကိုပြည်တော်စုဆင့်နှစ်ဖက်တူချင်းလက်မှတ်ထိုးထားတဲ့ဟာကိုအတိအကျလိုက်နာကြောင်မဖြစ်ဘူးပေါ့အဲ့တော့ဘာဖြစ်လို့ SSC မှာဖြစ်လဲဆိုရင် SSC မှာကျွန်တော်ပြည်တော်စုဆင့်လက်မှတ်ထိုးတော့က1ဒီ1 high နဲ့ဤတဲ့ဖာခီလန်းစုံဆိုတာရှိတယ်ဒါတော့ကျွန်တော်တက်တယ်မြန်မာဖြတ်သန်းဖြတ်လာတဲ့ဖာခီလန်းစုံဆိုတဲ့နေရာကိုသူတို့ကဖယ်ပေးဖို့တောင်းဆိုတယ်တက်ကတော့ဒါတစ်သက်လုံးသူတို့နေလာခဲ့တယ်သူတို့မဖယ်ပေးခြင်းဘူးအဲ့တော့တမရာကြီးကဂျားဝင်ညှိပေးတယ်ဟောတက်ကဖယ်ပေးလိုက်ပါဒါပေမဲ့အဲ့နေရာကို SSB ကလည်းဝင်မယူနဲ့အားလုံးဒါကိုကျွန်တော် nomen လဲနေနဲ့ထားပါလို့ပြောခဲ့တယ်ဒါပေမဲ့ဒါကိုချိုးဖောက်လို့မှဝင်ပြုံးမှဒီဘက်ပိုင်းတွင်းမှာပေါ့နော်2015တွင်းမှာဝင်နေရယူတဲ့ကြောင့်မို့တိုက်ပွဲတွေစဖြစ်ရတယ်အဲ့တော့မုံချင်းမှာဖြစ်တဲ့နေရာဆိုတော့စနားကြီးလေမုံချင်းဆိုတော့လမ်းမယုံမှာရှိတဲ့မြို့ပဲအဲ့မြို့နားမှာလာပြုံးမှာဟလာဂိုက်1000လောက်ဝေးတဲ့နေရာမှာစခန်းလာတဆုပ်ဆိုတော့ဘယ်တက်မလို့နေနဲ့ဘယ်လိုမှလက်မခံနိုင်ဘူးပြီးတော့ KIA တက်မဟာ8ဆိုတာကတသက်လုံးရှိခဲ့တာမဟုတ်ဘူးကျွန်တော်လည်းကချင်ပြည်နယ်မှာနေခဲ့တာအခုကျမှဒီဟာတက်မဟာ8ဆိုတော့အစ်ဖွဲ့ပဲလာတယ်ဆိုတော့ဒါတွေကဘာလို့ပြနေလဲဆိုတော့ NCA သဘောတူစာချုပ်ကိုဆက်ပြီးတော့ account ထဲပို့တော့တဲ့ခါမှာခင်ဗျားတွေ့ပါလိမ့်မယ်။တက်နေရခြားထားခြင်းဆိုတဲ့အပိုင်းတစ်ပိုင်းပါတယ်။အဲ့တော့ဒီဖွဲ့တွေကတက်နေရခြားထားခြင်းဆိုတဲ့အပိုင်းကိုမရောက်ခင်မှာသူတို့ရဲ့နေမြေတို့တက်နေတဲ့မြေရှိကိုတိုးပြီးတော့မှယူခြင်းနဲ့ဟာမျိုးနဲ့လှုပ်ဆောင်လာတဲ့အတွက်ကြောင့်မလို့ဒီပြဿနာဖြစ်တယ်လို့မြင်တယ်။ဥပမာဆိုတော့မိုးချင်းရဲ့အရှိတ်အဝါထဲမှာကျွန်တော်တို့အရင်က KIA ရင်းငါအတွက်ပေးထားခဲ့တဲ့နေရာရှိတယ်။အဲ့ညံမှတွေကိုတက်ကသွားလည်းမသွားဘူးသူတို့ဒါ damage ထားလာခဲ့တာ။ဒါပေမဲ့အခုအဲ့ဒီကနေရှေ့တိုးလာတော့ဖြစ်ပါပဲ။ဝဟိုင်းကနေ75မိုင်လောက်ထွက်လာပြီးတော့မှလာမိုင်းတော်လို့တက်မျိုးလာထားချုပ်ကိုတိုက်တယ်ဆိုတော့တိုက်ပွဲတွေဖြစ်မှာပဲ။ဒါမှမဟုတ်ဒီကိစ္စကတော့အဓိကတာဝန်ရှိတာကဟိုလား NCA လက်မှတ်လည်းမထိုးတဲ့အပြင်ကိုတက်နေရခြားထားမှုရှိကိုတိုးလာတဲ့ SSA နဲ့ KIA မှာပဲအဓိကတာဝန်ရှိလို့ကျွန်တော်မြင်တယ
်။အခုဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်အနိုင်ရသွားတဲ့အခြေအနေပေါ်မှာလည်းအပြစ်ခတ်ရဆေးရေးမှုယူထားတဲ့ UNFC လို့ဖွဲ့မျိုးကသူတို့ကြိုးစားဆိုပြီးစာရိုက်ပိုင်းထုတ်တာမျိုးရှိပါတယ်။အဲ့တော့အကယ်၍များမြို့သားဒီမိုကရေစီဖွဲ့ချုပ်ကဆွေးရလုံမယ်ဒီနေ့လုံငန်းစင်းနေလုံမဲ့ဆိုရင်တိုင်းသားချင်းချင်းမှာပြည့်ရတဲ့အုပ်စုနဲ့ပြည့်မရတဲ့အုပ်စုဒီကြားထဲမှာသဘောကိုယ်လည်းမှုတွေရှိလာနေမှာလား
ဒါကတော့ကျွန်တော်တို့ဒီအုပ်စုနှစ်စုကိုဘယ်လိုချင်းကပ်လဲဆိုတော့ NLD ပါတီရဲ့မူဝါဒပုံမှန်မူတည်မထင်ねတစ်ဖက်ကမျက်နှာသာပြီးတော့တစ်ဖက်ကခွဲခြားဆက်ဆံမှုဆိုတော့ခုနခင်ဗျားပြောတဲ့စိုးရိမ်မှုတွေဖြစ်လာနေတယ်ပေါ့လက်မထိုးပြီးတဲ့ဖွဲ့ရောလက်မမထိုးသေးတဲ့ဖွဲ့တွေအလုံးကိုပဲ NCA မှာပါလောင်ဆွဲဆောင်မှုဆိုတော့ချင်းကပ်ပုံမျိုးနဲ့ချင်းကပ်မှုဆိုတော့ခင်ဗျားစိုးရိမ်တဲ့ကိစ္စမျိုးရှောင်လွှတ်နိုင်မှာပေါ့
ဥရထွတ်တို့ဒီအစိုးရတက်တန်းတွင်းမှာရောကြံနေသေးတဲ့အပြစ်ခတ်မယူပဲကြံနေသေးတဲ့အဖွဲ့အစည်းတွေကိုထပ်ပြီးတော့ဖိတ်ခေါ်ဖို့အစီအစဉ်ဆွေးနွေးဖို့အစီအစဉ်ရှိပါလား
တမန်ရကြီးကတော့ပြောပြီးပြီလေဒီ NCA စာချုပ်ဆိုတာ open book ပဲဒီကြီးကအများနဲ့ဖွင့်ထားကြိုက်တဲ့ချိန်လာပြီးတော့မှလက်မှတ်ထိုးလို့ရတယ်ဒါမှမဟုတ်နိုင်ငံရေးဆွေးနွေးပွဲတွေကိုလာပြီးတော့လေ့လာခြင်းနဲ့ဆိုလည်းလေ့လာလို့ရတယ်လို့ကျွန်တော်ဖိတ်ခေါ်ပြီးသားပါကျွန်တော်တို့ရဲ့အန်တီမာရီမန်ချက်ကတော့အားလုံးပါတယ် NCA တခုအများဆုံးပြီးမြောက်ဖို့ပဲ
ဟုတ်ကဲ့တမန်ရနဲ့ဆက်ဆံရေးပိုင်းကျွန်တော်မေးချင်ပါတယ်အခုတမန်ဦးသိန်းစိန်လက်ထက်မှာပြောမယ်ဆိုရင်တမန်ရဆက်ဆံရေးကောင်းတယ်လို့ပြောရမှာပါအဲ့တော့ကေနောက်လာတဲ့အစိုးရနဲ့အစိုးရတက်လာလို့ရှင်တမန်ရဆက်ဆံရေးဘလူးများရှိလာနိုင်ပါလဲခင်ဗျာတမန်ရဆက်ဆံရေးကဘာလို့ဆိုတော့နောက်လာမယ့်အတိုက်ခံပါတီနဲ့တမန်ရဆက်ဆံရေးဆိုတာလည်းအရင်ကတော့လေးခက်ခွာခွာရှိခဲ့တာကိုအနေထားဘလူးရှိလာနိုင်ပါလဲ
အဲ့တော့ခင်ဗျာတမန်ရကိုအခုလုပ်နေတဲ့ကျွန်တော်တို့အသွင်ကူးပြောင်းရေးမှာလို့ဖို့ကြိုင်ပဲအနေနဲ့မြင်သလားလို့ဖို့ကြိုင်ပဲအနေနဲ့မမြင်နိုင်ပဲနဲ့အနောက်ချက်လို့မြင်ပြီးတော့ဒွန်းထုတ်ဖို့စူးစမ်းသလားဆိုတဲ့အချက်ပုံပေါ်မှာမူတည်မယ်ဒါကလည်းတောင်ဒေါ်ဆန်းစုကြည်နဲ့ NLD ပါတီကဆုံးဖြတ်မယ်ချက်ပဲလို့ဖောက်ကန်ဘက်အနေနဲ့မြင်မယ်ဆိုတော့လက်တွဲပြုံးမှယုံကြည်မှုတည်ဆောက်မယ်ပြီးလို့ရှိရင်ပြုံပြောင်းလဲဆက်လုပ်တော့ရနိုင်တာပေါ့အဲတယောက်နဲ့တယောက်အသားစီးလို့မြင်ပြုံးမှတွန်းဖဲဖို့စူးစမ်းမယ်ဆိုတော့လက်တွဲလုပ်ဖို့ခက်မှာပေါ့
ဥရထုတ်ကလည်းတက်မလို့ရရှိဟောင်းတူပါအဲ့တော့အခုလွတ်တော်ထဲမှာဘယ်ဖြစ်ဖြစ်အစိုးရဖွဲ့ထဲမှာပဲဖြစ်ဖြစ်တက်မလို့ရရှိနေတွဲလို့ออกมาပဲပို့ပြီးတော့နီးစက် NLD နဲ့ပို့ပြီးနီးစက်ဖြစ်လာမလားဒါမှမဟုတ်ရှင်သဘောကွက်လက်မှုတွေပို့ကြီးလာနိုင်တာဘယ်လိုများသုံးသပ်မိပါလဲ
ကျွန်တော်ထင်တယ်တပ်မတော်ရာရှိဟောင်းတွေရောလက်ရှိတပ်မတော်မှာတာဝန်ထမ်းဆောင်တဲ့လူတွေအားလုံးကတော့ဒီမြန်မာနိုင်ငံကိုဒီမိုကရေစီစနစ်ကိုညင်ညင်သာသာနဲ့တည်ငြိမ်အေးချမ်းအသွင်ကူးပြောင်းတော့မြင်ကျင်တဲ့လူတွေပဲဒါကြောင့်လေတပ်မတော်ကပဲဒီအဲ့လမ်းပြမြေပုံ9ချက်နဲ့ခင်ဗျားတို့မြင်ခဲ့ရတဲ့ပြီးခဲ့တဲ့9နှစ်မှဖြစ်ခဲ့တဲ့အသွင်ကူးပြောင်းရေးတွေကိုလှုပ်ခဲ့ပေးတာပဲဒါမှမဟုတ်တပ်မတော်ဘက်ကတော့လက်တွဲလို့ဖို့အသိရှိတာပဲဒါမှမဟုတ်အဲ့ကားနဲ့လက်ကိုလက်တွဲမလားပုတ်ချမလားဆိုတော့အများစုနိုင်တဲ့ပါတီနဲ့ပဲဆိုင်မှထင်တယ
်။ဟုတ်ကဲ့ကျွန်တော်ဆူရသစ်နဲ့ပတ်သက်လို့ဟိုခံမှန်းချက်လေးပေါ့ဆူရသစ်နဲ့ပတ်သက်လို့လာမယ့်ဆူရသစ်မှာဘာတွေစင်ခေါ်ချက်ရှိမယ်လို့ရထောခံမှန်းပါလဲ
။နှစ်ခုပေါ့ဗျာတစ်ခုကတော့ကျွန်တော်တို့ကဒီ ယူကဘွေမှာမြို့သားဒီမိုကရေစီဖွဲ့ချုပ်အနိုင်ရရှိသွားတဲ့အတွက်ကြောင့်မို့လို့ဒေါဆန်းစုကြည်နဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်မှာထားတဲ့ပြည်သူတွေမျှော်လင့်ချက်ကအယမ်းမြင့်သွားပြီပေါ့နော်မြင့်သွားတဲ့အတွက်ကြောင့်မို့လို့အဲ့ဒီမြန်မာတွေမျှော်လင့်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုဆိုတာကပထမစိန်ခေါ်ချက်ပေါ့ဒုတိယစိန်ခေါ်ချက်ကတော့ခုနကကျွန်တော်ပြောသလိုပဲကျွန်တော်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအများအားနှောက်ယှက်ဖြစ်နေတဲ့ငြိမ်းချမ်းလုပ်ငန်းစဉ်ကိုဆက်ပြီးတော့အကောင့်ထည့်ဖို့ဒီနှစ်ခုကတော့ကျွန်တော်တို့အကြီးအမားဆုံးစိန်ခေါ်မှုလို့မြင်တယ်တစ်ဖက်ကလည်းဟိုမဲဆန္ဒရှင်ပြည်သူတွေအနေနဲ့နားလည်ထားဖို့ကဘယ်အဆိုးအမဆိုးဖွဲ့စည်းပြီးလို့ရှိရင်တင်းတင်းလျှောက်ပတ်တဲ့အချိန်ကာလတစ်ခုတော့ပေးရမှာပဲလေဒီအချိန်ကာလတစ်ခုပေးမှာပဲသူရဲ့လုပ်ငန်းစဉ်တွေကိုအကောင့်ထည့်ဖို့လို့ရမှာပေါ့အဲခုချက်ချင်းဖြစ်နောက်တစ်နေ့ချက်ချင်းအပြောင်းလဲဖြစ်မယ်လို့လို့လေပြည်သူဘက်ကမျှော်လင့်ချက်တွေအရင်မဆိုးဖို့လိုတာပေါ့ဒါတော့ကျွန်တော်ထင်တယ်နဲ့ခင်ဗျားတို့မီဒီယာတွေရောနိုင်ငံရေးအကြက်ခက်လိုက်တာသူတွေရောဒီကိစ္စကိုတော့ပြည်သူတွေနားလည်အောင်ပြောပြဖို့လိုမယ်လို့ထင်တယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးခွန်းတစ်ခုမေးချင်ပါတယ်ဒါတော့ဥယျာဉ်ထုတ်ရဲ့ပါဇလုံဒီပေါ့ပါဇလုံကိစ္စပါဦးငါဥယျာဉ်ထုတ်ကတချင်တူအုပ်ချုပ်ရေးပိုင်းမှာဆင်းဆင်းတာဝန်ယူခဲ့တယ်တမတော်ရရှိဟောင်းလည်းဖြစ်ခဲ့တယ်အခုဆိုရင်ပဲပြည်ညာရေးဝန်ကြီးလည်းဖြစ်ပါတယ်တမတော်ရေပြောရေးဆိုခွင့်လည်းရှိပါတယ်အခုအနားယူရင်ဘာလုပ်မလဲနိုင်ငံရေးဆက်လုပ်ပါဦးမလား
လက်ရှိအချိန်ကတော့ကျွန်တော်ကတမန်ပြည်သူဘဝပဲကျွန်တော်ပြန်သွားမှာပေါ့ပြန်သွားပြီးရင်ကျွန်တော်တခုလုပ်ချင်တာကတော့ဒီလူမှုရေးလုပ်ငန်းတွေပေါ့နော်ပရိုက်တာလုပ်ငန်းတွေအထူးသဖြင့်တော့အာပြည်သူတွေရဲ့နိုင်ငံရေးအသိပညာပေးမှုအသိပညာစင်တန်းကိုမြင့်မားစေတဲ့ဖွဲ့စည်းတွေရှိလို့ရှင်တော့တို့နဲ့ကျွန်တော်လက်တွဲလုပ်ဖို့စဉ်းစားထားတယ်ဒါကဟိုနိုင်ပါတီနိုင်ငံရေးအနေနဲ့မဟုတ်ပါဘူးနှစ်ကတော့ကျွန်တော်စာပို့ရေးပြင်မယ်လို့ထင်တယ
်အာဏာနိုင်ငံရေးနဲ့ပတ်သက်လို့ရောလုပ်ဖို့စိတ်ဝင်စားပါလား
ကျွန်တော်အခုဖြတ်သန်းခဲ့တဲ့အတွေ့အကြုံတော့ကတော့ကျွန်တော်အာဏာသက်သက်ပဲလုပ်တဲ့နိုင်ငံမျိုးကိုကျွန်တော်မလုပ်ချင်တော့ဘူ
းဟုတ်ကဲ့
public service တွေနဲ့တာဝန်ထမ်းဆောင်တဲ့ကိစ္စမျိုးဆိုလုပ်တော့ဘူးနော်ပါတီတစ်ခုဖွဲ့စည်းတစ်ခုတွေကိုယ်တိုင်ဝယ်မဲဆိုရမယ့်ဟာမျိုးတော့ကျွန်တော်ထင်တယ်လေကျွန်တော်လုပ်ဖို့တော့ခက်ခဲသွားပြီလို့မြင်တယ်
ဟုတ်ကဲ့ဥယျာထုတ်အခုလိုဖြစ်ကြပြီကျေးဇူးများကြီးတင်ပါတယ်ခင်ဗျာဟုတ်ကဲ့
ပြန်ကြားရေးဝန်ကြီးဥယျာထုတ်ကိုကိုသားညွန်ဦးကတွေ့ဆုံမေးမြန်းထားတာပါရှင်ခုတော့ VOA ရဲ့တွေ့ဆုံမေးမြန်းခန်းနောက်တစ်ခုကိုနောက်ဆုံးတင်ပြချင်ပါတယ်လက်ရှိအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးထားတဲ့အဖွဲ့ရှစ်ဖွဲ့နဲ့ပဲနိုင်ငံရေးဆွေးနွေးပွဲတွေဆက်လက်လှုပ်ဆောင်ဖို့ကြိုးပမ်းနေတာတွေဟာအောင်မြင်နိုင်မှာမဟုတ်ဘူးလို့မွန်ပြည်သက်ပါတီရဲ့ဒုဥက္ကဋ္ဌနိုင်ဟန်သားကပြောကြားလိုက်ပါတယ်ထိုင်းနိုင်ငံချင်းမိုင်မြို့မှာရှိနေတဲ့နိုင်ဟန်သားကို VOA ဌာနမှဦးတန်းလွင်ထုံးက Skype ကသင်ဆက်သွယ်မေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင်
။ဟုတ်ကဲ့ဆရာနိုင်ဟန်သားခင်ဗျာအခုဒီအပြည့်ခတ်ရက်စဲရေးလက်မှတ်ရေးထိုးထားတဲ့အဖွဲ့ရှစ်ဖွဲ့နဲ့ဒီနာမည်အရပေါ့နော် NCA လို့ခေါ်တဲ့တနိုင်ငံလုံးအပြည့်ခတ်ရက်စဲရေးသဘောတူညီချက်စာချုပ်ကိုဆက်ပြီးအကောင့်ထည့်ဖို့ဆွေးနွေးပွဲတွေထပ်ပြီးပြုလုပ်နေပါဗျ။အဲ့ဒီဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဆရာနောက်ဆုံးကြားမိသမျှလေးတွေတစ်ချက်ပြောပြပါလား။
အဲအခုကတော့အဲ့ဒီကျွန်တော်တို့အပြည့်ရထားတဲ့ရှစ်ဖွဲ့နဲ့ဒီအစိုးရဘက်ကကိုယ်စားလှယ်တွေပေါ့နော်သူတို့ NCA ထဲမှာဟိုရှိထားတဲ့အစီအစဉ်အတိုင်းကိုသူတို့ဟိုလုပ်နေတဲ့သဘောပါအဲ့ဒါကိုကောင်တာဖော်နေတယ်ဆိုတဲ့သဘောပေါ့လေဒါပေမဲ့ကျွန်တော်တို့မြင်တာကတော့ဒီအလုံးပေါင်းတိုင်းသားလက်နက်ကင်ဖွဲ့23ဖွဲ့တောင်ရှိတယ်အခုကရှစ်ဖွဲ့နဲ့ပဲသဘောတူညီမှုရပြီးတော့အဲ့ဒီရှစ်ဖွဲ့နဲ့ပဲဒီကိစ္စတွေကိုလုပ်သွားမယ်ဆိုရင်ဒါကျွန်တော်တို့ဥတည်တဲ့တနိုင်ငံလုံးဟိုအပြစ်ခတ်ရဆက်ရေးနဲ့တနိုင်ငံလုံးအေးချမ်းရေးနော်နောက်အဲ့ဒီနိုင်ငံရေးဟိုတိုင်းသားဟိုပြန်လည်စည်းလုံးညွတ်ရေးဆိုတာဘလို့မှမဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျာ
ဒါကြောင့်အဲပြောပ
ါဒါပေမဲ့လည်းဒီကိစ္စဟာဟိုကောင်းမွန်တဲ့အစပြုလှုပ်ဆောင်ချက်နောက်ပြီးတော့နောက်လာတက်လာမယ့်အစိုးရအဖွဲ့အနေနဲ့ဆက်ပြီးတော့ညှိနှိုင်းလှုပ်ဆောင်သွားရမယ့်အချက်တခုလို့ဆရာတို့မမြင်ဘူးလားခင်ဗျာ
တလို့ပါနောက်တက်လာမယ့်အစိုးရကလည်းဒီကိစ္စကိုတော့လှုပ်ရမှာပဲကျွန်တော်တို့မြင်တာတော့ကျွန်တော်တို့နိုင်ငံမှာဒီဖြစ်ရှိနေတဲ့လက်နက်ကင်ပဋိပက္ခကိုနော်မဖြေရှင်းနိုင်ရင်ဒီမိုကရေစီစနစ်ကိုလည်းအကောင့်ထည့်ဖို့နိုင်မှာမဟုတ်ဘူး။နောက်ပြီးတော့မှအေးချမ်းတည်ငြိမ်တဲ့တိုးတက်တဲ့နိုင်ငံတစ်ခုကိုလည်းအကောင့်ထည့်ဖို့နိုင်မှာမဟုတ်ဘူး။အရင်ကပြဿနာကတော့ဒီဟိုပြည်တွင်းစစ်ဖြစ်နေတဲ့ကိစ္စကိုရပ်နှောင်းအောင်ကျွန်တော်တို့ကြိုးပမ်းလှုပ်ဆောင်ဖို့တော့လိုပါတယ်။
ဟုတ်ကဲ့အခုလုံးလုံးစဲပဲဒီကချင်ပြည်မိုးညင်းမြို့နယ်နဲ့ဒီရှမ်းပြည်တစ်ပတ်တဝိုက်မှာပေါ့နော်လေကြောင်းကပါဆစ်စင်တိုက်ခိုက်မှုတွေတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆဲပြီးရောပေါ့အထူးသဖြင့်စစ်တပ်ဘက်ကလည်းဒါတစ်ဖက်ကနေပြီးတော့တိုက်ခိုက်လာလို့ပြန်လဲတုံ့ပြန်ရတယ်ဆိုတဲ့အခြေအနေမျိုးပြောပြီးတစ်ဖက်ကလည်းငြင်းဆိုမှုတွေရှိတယ်ဒါပေမဲ့လည်းလက်တွေ့မြင်နေရတာကတော့လေကြောင်းကနေတိုက်ခိုက်ရတယ်ဆိုတဲ့အဆင့်အထိတိုက်ပွဲတွေပြင်းထန်နေတဲ့သဘောမျိုးရှိတော့တစ်ဖက်မှာအဲ့လိုတိုက်ပွဲပြင်းထန်နေတဲ့အချိန်မှာတစ်ဖက်မှာလည်းဒီအပြစ်ခတ်ရစဲရေးဆိုပြီးတော့ဆက်ပြီးအကောင့်ထည့်ဖို့ကြိုးပမ်းမှုတွေရှိနေတယ်ညှိနှိုင်းမှုတွေရှိနေတယ်ဆိုတော့ဒီညှိနှိုင်းမှုတွေအတွင်းမှာဆရာတို့အနေနဲ့လောလောဆယ်တော့လက်မှတ်ထိုးမထားရသေးဘူးပေါ့နော်ဒါပေမဲ့ပြင်ပကနေပြီးတော့ဘယ်လိုများတိုက်တွန်းမှုတွေထပ်ပြီးတော့ဟိုအကြံပြုမှုတွေလောက်ချင်းတယ်လေခင်ဗျာဆရာတို့အကြံပြုရင်ရောလက်ခံနိုင်မဲ့အစဉ်အနေထားရှိသေးရလား
ဒါလိုပါကျွန်တော်တို့အနေနဲ့မြင်တာတော့เนาะဒီတနိုင်ငံလုံးပြစ်ခတ်ရဆဲရေးကိုဇောင်းပေးပြီးတော့မှနှစ်ဖက်စလုံးကကျူပန်းလုံးဆောင်တော့ဖို့တင်တယ်အဲ့ဒီအားလုံးဖွဲ့အားလုံးကအပြစ်ရပြီးတော့မှနိုင်ငံရေးဆွေးနွေးဖို့တက်မယ်ဆိုရင်ဒါကတော့ပြည်လည်တဲ့နားလည်မှုကိုရနိုင်မှာဖြစ်တယ
်ဟုတ်ကဲ့အဲ့တော့လောလောဆယ်အားဖြင့်ကဒီလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့အနေနဲ့အခုအပြင်ဘက်မှာပါဖြစ်နေတဲ့ဒီပြဿနာတွေကိုငြိမ်းချမ်းသွားအောင်ဟိုဖိအားပေးတွန်းအားပေးပြီးတော့လှုပ်ဆောင်သွားနိုင်တဲ့ဩဇာအာဏာမရှိဘူးလားခင်ဗ
ျဒီ၈ဖွဲ့အထက်နဲ့ကတော့ဘလို့မှပြည့်စုံမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်။နောက်စီစဉ်ရဆိုရင်ကျွန်တော်တို့ကတော့နိုင်ငံရေးဆွေးနွေးပွဲကြီးကိုတက်ဖို့ဆိုတဲ့ဟာမှာဒီနိုင်ငံရေးဆွေးနွေးပွဲမူပေါင်းဆိုတဲ့ framework ကိုရင်ညှိရမယ်ဗျ။အဲ့ဒီကိစ္စကိုကြည့်တဲ့အခါကျရင်ဒီကျွန်တော်တို့တိုင်းတာလက်နဲ့ကင်တဲ့ဘက်ကပေါ့နော်အဖွဲ့အများကြီးရှိတဲ့အထက်မှာဒီ၈ဖွဲ့နဲ့ပဲညှိတယ်ဆိုရင်ဒါတော့ဟိုဘလို့မှပြည်လည်နိုင်မှာမဟုတ်ဘူးဘလို့မှတင့်တော်မှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်အဲ့ဒီ၈ဖွဲ့နဲ့အတီးပြူးလိုက်တဲ့ပုံစံပေါ့မူတစ်ခုကိုနောက်လူတွေကလက်ခံဖို့တော်တော်လေးခိုင်းရင်ပါမယ
်ဟုတ်က
ဲ့ဒါနှောင့်ယှက်တော်ဖြစ်နိုင်တယ်အဲ့ဒါကြောင့်ပါဒီကိစ္စတော်တော်ရေးကြည့်တယ်ဒါကြောင့်ဒီ framework ကိုကြည့်တဲ့ကိစ္စမှာတော့ကျွန်တော်မြင်တာအလုံးပါဝင်နိုင်ရေးကိုအရင်ကြိုးစားဖို့တင့်တယ်လို့တော်တော်ပြန်ပြင်ချင်ပါလေ
အခုလုံးလုံးဆက်ဆွေးနွေးနေတဲ့အချက်ကအထူးဖြစ်ရင်ဒီလက်ရှိအစိုးရနဲ့တပ်မတော်ဘက်ကနေပြီးတော့ကိုယ်စားလှယ်16ဦးပြီးတော့နိုင်ငံရေးပါတီအဖွဲ့အစည်းတွေ92ဖွဲ့ကနေပြီးတော့ကိုယ်စားလှယ်16ဦးအပြည့်အခက်ရစေးသဘောတူထားတဲ့အဖွဲ့၈ဖွဲ့ကကိုယ်စားလှယ်16ဦးစုစုပေါင်း48ဦးနဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးမူပေါင်းတစ်ခုကိုချမှတ်သွားဖို့လှုပ်ဆောင်သွားဖို့လုပ်နေတယ်ဆိုတဲ့သဘောကြားရပါတယ်အဲ့တော့ဆရာတို့အပြင်ဘက်မှာရှိနေသေးတဲ့အဖွဲ့တွေကဒါလုံးဝမပါတော့ဘူးဆိုတဲ့သဘောမျိုးဖြစ်နေသလား
အခုအနေထားမှာကျွန်တော်တို့ကတောင်းဆိုထားတယ်เนาะဒီကိစ္စကြီးတဲ့ခါကြရင်ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပေါ့လေပထမကျွန်တော်ဦးစားပေးတာကတော့အဖွဲ့အားလုံးပါဝင်ရေးအဖွဲ့အားလုံးပါဝင်မှပဲဒါကတော့ပြည်လည်းမယ်ပြည်စုံမယ်ကျွန်တော်မြင်တယ်အခုကတော့ရှစ်ဖွဲ့နဲ့ပဲဆိုတော့ဘလို့မှမပြည်စုံဘူးဗျအဲ့တော့ကျွန်တော်တို့နောက်တစ်ခုတောင်းပါတယ်เนาะတကယ်လို့အဖွဲ့အားလုံးမပါနိုင်သေးရင်တောင်းဒီကြံဟိုလောလောဆယ်ခြံထားမဲ့အဖွဲ့တွေပေါ့เนาะသူတို့အတွက်ကိုအာမခံရရှိဖို့တဘောကတော့စည်ရရသူတို့ကိုမတိုက်ခိုက်ဖို့လောလောဆယ်နော်နောက်နိုင်ငံရေးဆွေးနွေးတဲ့အခါကျရင်သူတို့မပိုင်မပြီးဘူးလို့ကျွန်တော်မြင်တယ်ဒါကြောင့်နိုင်ငံရေးဆွေးနွေးပွဲကြီးမှာသူတို့ပါဖို့လိုတယ်နောက်လူမှုရေးရပါလေနိုင်ငံတကာကကျွန်တော်နိုင်ငံဥပမာ IDB တွေဒုက္ခသည်တွေနော်ဒေသဖွံ့ဖြိုးရေးတွေလို့အကူအညီပေးလာတဲ့အခါကျရင်သူတို့ကိုလည်းခံစားပြီးပြုဖို့ကျွန်တော်တို့အဲ့ဒါကိုတောင်းဆိုရပြဒါကိုနော်ဒီကျွန်တော်တို့ထိပ်ပြီးခေါင်းဆောင်၅ဦးနဲ့တခြားကိုယ်စားလှယ်ပေါ့လေ SDF 3ဦးနောက်ဒီ NCC တရ2ဦးကိုယ်စားလှယ်5ဦးထွက်ပြီးတော့မှသမရကြီးနဲ့သွားတွေ့တယ်ဗျ။အဲ့ဒါနာဥစားပေါ့သဘောတူညီမှုမရခဲ့ဘူးဗျ။အာမခံချက်မရခဲ့ဘူးဗျ။အဲ့တော့အဲ့တလို့ဥစားပေါ့အဲ့လိုနေထားမျိုးမှာကျွန်တော်တို့ရှိနေတဲ့အဖွဲ့တွေထဲမှာတချို့နဲ့ပြည့်ရပြီးတော့တချို့ကိုတိုက်နေမယ်ဆိုရင်ဒါကဟိုကျွန်တော်တို့အတွက်ကဘလို့မှဥစားပေါ့ခံစားချက်ကောင်းမှာမဟုတ်ဘူးဗျ။နောက်ပြီးတော့အဲ့ဒီသွားတဲ့ပုံသွားတဲ့နီးကလည်းတကယ်ငြိမ်းချမ်းရေးစစ်မှန်ကိုရနိုင်မှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့။အဲ့တော့အခုကြံနေသေးတဲ့အဖွဲ့တွေကိုတဖန်ပြန်ပြီးတော့စည်းရုံးပြီးတော့တည်တံ့ထပ်ပြီးတော့အပြည့်အခက်ရစေးလုံနိုင်မဲ့အနေအထားမျိုးရောရှိနိုင်သေးလား
။အေးကျွန်တော်တို့တော့ကြိုးစားနေပါတယ်။ကျွန်တော်တို့ရှိနိုင်တုန်းကတော့သမ္မတကြီးကဘယ်လိုပြောလဲဆိုတော့ကုကအဖွဲ့ကိုသမ္မတအနေနဲ့တည်တံ့ဆက်သွယ်ပြီးတော့မှရှိနိုင်သွားမယ်။နောက်ပလောင်အဖွဲ့ကိုတော့အဲ့ဒါဟိုဟိုနှစ်ဖက်ကြားပေါ့ဗျာဘိုင်လက်ထရာအနေနဲ့အပြည့်ရဖို့သူတို့ညှိနှိုင်းဆွေးနွေးသွားမယ်လို့အဲ့ဒါလို့ပြောတယ်အေအေကတော့သူတို့ကကချင်အဖွဲ့မှာ KIO နယ်မှာပဲသူတို့အခြေပြုတယ်ဆိုတော့ KIO ကအပြည့်ရရင်သူတို့ကလည်းဒါအပြည့်ရဖို့ပေါ့နော်သူတို့ပါဟိုအတိမပြပြသားနောက်တခြားရခိုင်အဖွဲ့တွေနဲ့တွဲပြီးတော့မှနိုင်ငံရေးဆွေးနွေးလို့ရတယ်ဆိုပြီးတော့အဲ့လိုပြောပါတယ်ဒါပေမဲ့လက်တွေ့မှာကျွန်တော်တို့ကတော့ပြန်ဟိုလေ့လာကြည့်လိုက်တော့ကိုကအဖွဲ့နဲ့ကဟိုသမဏကြီးကစာရေးတယ်ညှိနှိုင်းတယ်ဘာမှမရှိဘူးကြာပလောင်ဖွဲ့နဲ့လည်းဒါကတော့ဟိုညှိနှိုင်းတယ်နှစ်ဖက်ဒီအပြည့်ရက်ဆက်ရေးလုပ်ဖို့ဒါလည်းကြိုးပမ်းမှုမရှိဘူးကြာအဲ့တော့ဥစားပေါ့လေဟိုအပြောကတော့ချူချူပေါ့ကြာတက်တွေ့မှာတော့ဒါပါမလာဘူးဆိုတဲ့အနေအထားမျိုးကိုကျွန်တော်တော့တန်ပြတ်ရှိတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့အခုလောလောဆယ်ရွေးကောက်ပွဲမှာပြည်လုံးကျွတ်ညီပါအနိုင်ရရှိထားခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အဖွဲ့ချုပ်ကောင်းဆောင်ဒေါ်အောင်ဆန်းစုကြည်အနေနဲ့ကလည်းဒီနောက်ထပ်အစိုးရအဖွဲ့အသစ်ဖွဲ့ဖို့တာဆူနေပြီဆိုတော့ဒ ဒီအချိန်မှာအခုကြံရှိနေသေးတဲ့လက်နက်ကိုင်အဖွဲ့တွေတိုက်ပွဲဖြစ်နေတဲ့အဖွဲ့တွေကိုဆက်သွယ်ပြောဆိုဖို့သတင်းစကားကန့်လန့်ဖို့အချိန်ရောက်ပြီလို့ထင်သလားခင်ဗျစောနေသေးလား
အေးအခုအထိကတော့သူတို့ကအစိုးရမဖွဲ့သေးဘူးဗျအဲ့တော့သူတို့အနေနဲ့လုတ်ပိုက်ခွင့်မရှိသေးဘူးလို့ပြောရမှာပေါ့ဗျသူအနေနဲ့ကတော့တကယ်လို့သူတို့အစိုးရဖွဲ့ပြီးရင်အိုကျွန်တော်မြင်တာကတော့သူ့အနေနဲ့မလွှဲမတွေ့ကျွန်တော်နဲ့ဒါအနာလည်းမှုရဖို့တော့ကျူပါမှာပဲလို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့အဲ့တော့ဆရာတို့ရဲ့ဒီမွန်ပြည်နယ်အခြေအနေကရောအခုလောလောဆယ်အထူးထူးရွေးကောက်ပွဲပြီးကာလမှာဒီမွန်ပြည်နယ်ထဲမှာမွန်ဟိုဒီတိုင်းရင်းသားတွေရဲ့ကိုပိုင်အုပ်ချုပ်ခွင့်နဲ့ဒါဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးအနေအထားတွေကဘလောက်များအလားအလာတည်ရအနေနဲ့ပေါ်ထွက်လာကြလဲခင်ဗျ။
အေးဒါကတော့ဒီလွတ်တော်ထဲမှာပြည်ပြင်ကြောင်းလဲဖို့ဆိုတဲ့ဟာတော့ကျွန်တော်ကတော့လမ်းမမြင်ဘူးကြာကျွန်တော်လည်းမမြင်လင့်။ဘာကြောင့်လဲဆိုတော့2008ဖွဲ့ကြီးဘုံကိုလွတ်တော်ထဲမှာပြင်ဖို့မလွယ်ဘူးဆိုတဲ့ဟာအလုံးသိကြတာပါ။ကျွန်တော်တို့မြင်တာကတော့ဒီကျွန်တော်တို့တိုင်းသားလက်နက်ကိုင်ဒေါ်လန်ရေးတွေနဲ့အပြည့်ပြပြီးတော့မှတကယ်ဟိုတပီလုံးအတိုင်းအတာနဲ့ပေါ့ဗျာ။ဒါပြည်တော်စုစုလူဖွဲ့ကြီးမှာကျွန်တော်တို့တိုင်းသားလက်နက်ကိုင်လေနောက်ဦးနိုင်ငံရေးပါတီတွေအစိုးရဘက်ကကိုယ်စားလှယ်တွေဒီ၃ဖွဲ့နဲ့ပေါ့ဗျာနော်၃ခုဆိုင်သဘောအနေနဲ့ကျွန်တော်တို့အဆွေနွေးကြီးနိုင်သွားတဲ့ပုံစံမျိုးကတော့ဒါကတော့အလားအလာရှိမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်အဲ့တော့ဒီအခြေအနေဟာအခု2015အပြီးပေါ့နော်2016မှာတက်လာမဲ့အစိုးရနဲ့လာမဲ့၅နှစ်တာဒါတန်းကာလအတွင်းမှာဖြစ်လာနိုင်တဲ့အနေအထားလို့မြင်လားခင်ဗျအ
ေးဒါကတော့အစိုးရပေါ်မှာအများကြီးမြင်ပြီးတယ်တပ်မတော်ပေါ်မှာလည်းအများကြီးမြင်ပြီးပဲဗျာကျွန်တော်မြင်တာကတော့ဒေါန်ဆန်းစုကြည်ဆောင်တဲ့ NLD အနေနဲ့ပေါ့ဗျာဒီကိစ္စကိုတော့သူကမဆွဲမတွေ့သူကကျူးပါမှာပဲဒါပေမဲ့တပ်မတော်ကတော့ဘလောက်လိုက်လျောမလဲဘလောက်ကြီးတွဲပြီးတော့မှပါဝင်လာမလဲဆိုတဲ့အပေါ်မှာအများကြီးကြည့်ပြီးတယ
်ကျေးဇူးတင်ပါတယ်ဆရာ
မွန်ပြည်တပ်ပါတီရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကိုဦးတန်းလွင်ထွန်းကမေးမြန်းတော်ရပါရှင် VOA ကနေကဏ္ဍပေါင်းစုံကိုထုတ်လွှင့်နေပါတယ်ကျမတို့ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပို့ပို့လို့ရတယ်တောတာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာရိတ်ကနေဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းစီစဉ်စာရိတ်တက်တာအမှတ် 855 ပို့ဟိုစာတိုက်ကြီးရန်ကုန်မြို့ကိုစာရိတ်သားဆက်သွယ်နိုင်ကြပါတယ်ရှင်ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြံနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုခုချောချောသိန်းကပြောပြပေးပါအောင်ရှင်
။ပြည်ထောင်နိုင်ငံဘာရီမြို့တော်ကိုပြီးခဲ့တဲ့တောက်ကြနေကကြံဖက်တိုက်ခိုက်မှုမှာဂျိုးကင်စီစဉ်သူဖြစ်တန်ရရှိထားသူ IS စစ်သွေးကြော့ကိုပြစ်မှတ်ထားပြီးဘာရီမြို့တော်စင်ကြေဘုံရက်ွက်တစ်ခုကိုရတက်ဖွဲ့ကဒီကနေ့စီးနင်းဝင်ရောက်တာမှာအမျိုးသမီးတူကအသေးခံပုံဖောက်ခွဲခဲ့တယ်လို့ပြည်နှစ်အစိုးရရှိနေရုံကပြောပါတယ်။မော်ရိုကိုနိုင်ငံဘွားဘယ်လ်ဂျီယံနိုင်ငံသားအဗ်ဒယ်ဟာမစ်အဘူဒ်ကိုရှာနေတာလို့အာဏာပိုင်တွေကပြောပါတယ်။အဲဒီစစ်စင်ရေးစတင်ပြီး9နာရီကြာပြီးတဲ့နောက်စိတ်ဒဲနီအရက်မှာယူနိတက်ခန်းတခုရဲ့လူတယောက်ထဲမှနဲ့ပုံနေတော့မဲ့လို့ဆိုပါရယ်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာအခိုင်အမာမှာအနိုင်ရတဲ့အတွက်ဒေါ်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်းကချီးကျူးစကားပြောပါရယ်အထူးသဖြင့်တော့တည်ငြိမ်အေးချမ်းတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တခုဖြစ်စေဖို့အတွက်ဒေါ်ဆန်းစုကြည်ကထောက်ခံသူတွေကိုပန်ကြားတဲ့အပြင်ရလတ်ကိုဂုဏ်သိက္ခာရှိရှိလက်ခံတာတွေဟာဒေါ်ဆန်းစုကြည်ရဲ့အမျှော်အမြင်နဲ့နိုင်ငံရေးကောင်းဆောင်ပြီးသားမှုကိုပြသတာဖြစ်တယ်လို့အင်္ဂါနေ့ကတယ်လီဖုန်းဆက်ချီးကျူးချိန်တွင်မစ္စတာဘန်ကအလေးနဲ့ပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနစီမံကိန်းရေးဆွဲချမှတ်ရေးဌာနညွှန်ကြားရေးမှူးဒေးဗစ်မက်ကင်းဟာအိန္ဒိယနဲ့မြန်မာနိုင်ငံတွေစီကိုအခုသတင်းပတ်တွင်သွားရောက်မယ်လို့နိုင်ငံသားရေးဌာနရဲ့ပြောရေးဆိုခွင့်ရှိသူယုံကထုတ်ပြန်ပါတယ်။မစ္စတာမက်ကင်းဟာအိန္ဒိယနိုင်ငံကိုနိုဝင်ဘာလ18ရက်နေ့နဲ့16ရက်နေ့တွင်မှာသွားရောက်မှာဖြစ်ပြီးမြန်မာနိုင်ငံကိုတော့နိုဝင်ဘာလ19ရက်နေ့မှာသွားရောက်မှာဖြစ်ပါတယ်။ရိုဟင်ဂျာလို့ဖော်ပြပြောဆိုသူဒုက္ခသည် 2,593 ယောက်ကို 2015 ဗန်ဒါရီနှစ်အတွင်းအမေရိကန်ပြည်ထောင်စုကလက်ခံခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူယုံကသတင်းထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေကိုတခြားဒုက္ခသည်တွေလိုပဲအမေရိကန်ပြည်ထောင်စုတွေကိုမဝင်ခင်အလားတူစစ်ဆေးတဲ့လုပ်ငန်းစဉ်အတိုင်းလုပ်ခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုရန်နိုင်ဖြစ်ပြီးအတန်းလွင်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန်းညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30လိုင်းတိုမီတာ24 kHz 11.33 လိုင်းတိုမီတာ25 kHz 11.65လိုင်းတိုမီတာ57 kHz 5.55ရောဂါနဲ့တိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစဉ်နဲ့တွေ့လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနားငလောပါ။
This program has come to you from the Voice of America, Washington.